Welcome to the Voice of America in Burmese.
မင်္ဂလာတက်ကြပါတော်တာရှင်များရှင် View American တက်ကနေ2024ခုနှစ် March လ26ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်တော်စုကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် View Radio အစီအစဉ်တွေကို Live to Meter 1925 30 net အပြင် Live Lab Meter 190လောက်ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မလေးမကတောင်းဝန်ယူတင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညတဲ့ထိတ်တဲ့ရောက်သတင်းတွေကိုအလိမ္မာနဲ့တူပြပြပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဟာမတ်စ်အဖွဲ့ကိုချေမှုမှုအတွက်အစ္စရေးဘက်ကစစ်စင်ရေးတွေကိုအရှိန်မြှင့်မာတော့မယ်အမေရိကန်နိုင်ငံမေရီလန်းပြည်နယ်မှာရှိတဲ့ကီဘရစ်တရားကြီးဒီကနေ့ပဲပြိုကျခဲ့ပါတယ်အာချီပြည်နယ်နီးမှောက်သွားတဲ့ရိုဟင်ဂျာလေကရုံလောင်း၁၁လောင်းနဲ့ရှာတွေ့ခဲ့ပါတယ်ဆိုတဲ့ထိတ်တဲ့ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်အထဲမှာတော့ကချင်ပြည်နယ်ဘက်ကကုန်းလော့တပ်စခန်းကို KIA နဲ့ပူးပေါင်းတပ်တွေသိမ်းပိုက်လိုက်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့
ဒီမရှိမရလို့ပြန်ပါအပြင်ရရတယ်မြေသားစစ်ပါလေမြို့တိဘက်ကတော့ရှိပါသေးတယ်ကုန်းလို့နဲ့မြို့တိကကိုက်ရတော့ဖြစ်နေတယ်ကုန်းလို့တွေကတော့မြို့တိဘက်ထွက်ပြေးသွားတော့ဖြစ်နေတယ်ဆက်ဘက်ကတော့ရှိပါသေးတယ်လင်းနဲ့ချင်းနဲ့တိနေတယ
်ခရရင်ပြန်ကြားရေးတောင်းခံဖို့မကြည့်တော့ဘူးပြောပြသွားတာပါဒီအကြောင်းသတင်းပြေဆောင်ကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူစကိုင်းတိုင်းဘက်ကအခြေအနေနဲ့မော်လမြိုင်မြို့အဝင်းအထက်လုံခြုံရေးတင်းကျပ်နေတဲ့အခြေအနေအပအဝင်လေကြောင်းအင်အားစီးရေးပြဖို့စစ်ကောင်စီပြင်ဆင်နေတဲ့သတင်းဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရပါရှိပါတယ်ဒါရနဲ့အတူအင်္ဂါညတိုင်းတက်ဆက်ပေးနေကြအငြိစည်းရောစာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနိုင်ရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါအစီအစဉ်နောက်ကမ္ဘာဒေါ်လာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါဒါရင်ကိုမတင်ဆက်ပေးခင်အခုရင်ဆုံးတော့ထိတ်တန်းနဲ့ထိတ်တန်းရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုက်ခင်လေးနဲ့အတူပြောပြပေးပါပါရှင်
ဣသရေးဝန်ကြီးချုပ်ဘက်ဂျမင်နေတန်ယာဟုကဟာမတ်စ်စစ်သေးကြောအဖွဲ့ကိုချေမှုမှုအတွက်စစ်စင်ရေးတွေကိုအရှိန်မြှင့်မယ်လို့ဒီကနေ့ပဲဂရီးကဝေ့ပြုတ်ခဲ့တယ်လို့ဂါဇာကမ်းရောင်ဒေသမှာအပြစ်အခက်ရက်စဲရေးချက်ချင်းတောင်းဆိုနေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုလည်းပြစ်တင်ဝေဖန်ခဲ့ပါတယ်။ဟာမတ်စ်ဘက်ကမဖြစ်နိုင်တဲ့တောင်းဆိုမှုတွေကိုလိုက်နာမှာမဟုတ်တယ်လို့ဖမ်းဆီးခံထားရသူတွေအလုံးပြန်လွတ်လာရေးဟာမတ်စ်တို့ရဲ့စစ်ရေးနဲ့အုပ်ချုပ်ရေးစွမ်းရည်အလုံးကိုဖျက်ဆီးနိုင်ရေးနဲ့ဂါဇာကနေပြီးတော့ဣသရေးကိုနောက်ထပ်ဘရော့မှအန္တရာယ်မပြုနိုင်ရေးစတဲ့ရည်မှန်းချက်တွေပြည့်တဲ့ဒီဆက်ပြီးတော့ဆောင်ရွက်သွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နေတန်ယာဟုကပြောကြားခဲ့ပါတယ်။ဂါဇာမှာချက်ချင်းအပြစ်ရရေးဆုံးဖြတ်ချက်မူကြမ်းကိုလုံခြုံရေးကောင်စီမှမဲခွဲခဲ့စဉ်ကအမေရိကန်ကဗီတိုသုံးပြီးမပယ်ချခဲ့တာကြောင့်ဝါရှင်တန်ကိုဂါဇာအရေးဆွေးနွေးမယ်ကိုယ်စားလှယ်အဖွဲ့ဆေးလို့ရေးအစီအစဉ်ကိုဝန်ကြီးချုပ်နေတန်ယာဟုကပယ်ဖျက်ခဲ့ပြီးနောက်အခုလိုပြောကြားခဲ့တာပါ။ရာဖာမြို့အပေါ်ထိုးစစ်ဆင်ဖို့ပြင်ဆင်နေတဲ့အမေရိကန်ဣသရေးနဲ့အမေရိကန်ရဲ့စိုးရိမ်မှုတွေကိုဆွေးနွေးဖို့အတွက်စီစဉ်ထားတဲ့ဆွေးနွေးပွဲအတွက်ကိုယ်စားလှယ်အဖွဲ့ကိုမစေလွတ်တော့တဲ့အပေါ်မှာလည်းအမတန်စိတ်ပျက်တယ်လို့အင်ဂျီရောတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။ဒါပေမဲ့ဣသရေးကာကွယ်ဝင်ကြီးနဲ့အမေရိကန်အဆင့်မြင့်တာဝန်ရှိသူတွေဆွေးနွေးရင်တော့ရာဖာကိုထိုးစစ်မဆင်မှုဖိအားပေးသွားမယ်လို့အင်ဂျီရောကပြောကြားခဲ့ပါတယ်ရှင်
။ရုရှားနိုင်ငံမှာလွန်ခဲ့တဲ့တစ်နှစ်နီးပါးကသေချိုလုံးမှုနဲ့ဖမ်းဆီးထားတဲ့အမေရိကန်သတင်းတောက်အီဗန်ဂရက်ရှ်ကိုဗစ်ကိုအမှုမဆက်သေးခင်ဖမ်းဆီးထားခြင်းကိုတရားရုံးကနောက်ထပ်သတင်းတိုးလိုက်ပါတယ်။သူကိုဂျွန်လ30ရက်နေ့အထိဆက်ပြီးတော့ထိန်းသိမ်းထားမယ်လို့တရားရုံးကဒီကနေ့အမိန့်ချလိုက်တာပါအမှုကိုဘယ်တော့စတင်ကြစစ်ဆေးကြနာမယ်ဆိုတာလဲမသတ်မှတ်သေးပါဘူးရဲကဒရင်ဘက်မြို့မှာတရင်သွားယူနေစဉ် Crash Covid ကို2023ခုနှစ် March လကဖမ်းဆီးခဲ့တာဖြစ်ပါတယ်သူကိုတရှိုလုံးမှုနဲ့ရုရှားကဖမ်းဆီးထားပေမဲ့ဆွဆွဲချက်တွေအတွက်အထောက်အထားဘာမှထုတ်ပြတာမရှိပါဘူးIvan Grashkovic ကိုတိုင်ရော Wall Street Journal သတင်းစာတိုက်ကပါရုရှားတို့ရဲ့ဆွဆွဲချက်ကိုညှင်းပယ်ခဲ့ကြပါတယ်။သူမှာဘာအပြင်းမှမရှိကြောင်းနဲ့သူအိမ်ကိုပြန်လာနိုင်မှုအမေရိကန်အစိုးရအနေနဲ့ကြိုးပမ်းပေးမယ်လို့မျှော်လင့်ကြောင်း Wall Street Journal လက်ထောက် Editor Paul Baggett ကပြောကြားခဲ့ပါတယ်။သတင်းတောက် Ivan Grashkovic ကိုရုရှားတို့ဖမ်းဆီးထားတဲ့လောက်ရဟာမှားယွင်းတယ်လို့အမေရိကန်နိုင်ငံသားရေးဌာနကလည်းကြေညာထားပါတယ်ရှင်။
တရုတ်နိုင်ငံမှာနေထိုင်ပြီးတော့တရုတ်အစိုးရနဲ့ဆက်နွယ်မှုရှိနေတဲ့ဟက်ကာ9ဦးပေါ်အမေရိကန်နဲ့ဗြိတိန်အာဏာပိုင်တွေကရာဇဝတ်မှုတွေနဲ့တရားစွဲလိုက်ပြီးတော့ဒဏ်ခတ်အရေးမျိုးတွေလုပ်လိုက်ပါတယ်။အမေရိကန်နိုင်ငံသားတွေနဲ့အရေးကြီးတဲ့အခြေခံအဆောက်အုံတွေကိုကာကွယ်နေတဲ့တစ်ချိန်တည်းမှာပဲအန္တရာယ်များတဲ့စိုက်ဘာထောက်လန်းတိုက်ခိုက်နေသူတွေကိုအာယုံစိုက်စောင့်ကြည့်အရေးယူနေတာဖြစ်တယ်လို့အမေရိကန်ရဲ့အကြမ်းဖက်မှုနဲ့ငွေကြေးဆိုင်ရာထောက်လန်းရေးဌာနရဲ့လက်ထောက်အတွင်းဝင် Brian Nelson ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနကလည်းဆွဆွဲတဲ့နိုင်ငံတွေအနေနဲ့တက်တဲ့ထောက်ထားမခိုင်လုံတဲ့အချက်လက်တွေနဲ့အပုတ်ချဆွဆွဲတာမျိုးမလုပ်ဖို့ကိုလည်းအခုလိုပြောထားပါတယ်
။中方对此强烈不满，坚决反对，已向相关方面提出严正交涉。
ये यू पे सुरारी को तेयों नाइंगे अनी ने अपने ठंग कंगवे डे जाऊं ने अमेरिकन पीरांसु ने ब्रिटेन नाइंगे ने अनी ने साइबर लंचोंगे के सागु नाइंगे ये या तों चारामियोरी मलोपु टाइटोंडलो तेयों नाइंगे बो टफ़ता पे सुरारी या साइबो तेयों नाइंगे जाई वंजी ठाना प्योगों या लिंजियंगा दीने दिने जाशिने में माप्यो चा द्वारा बा तेयो सुया ठाउपन ठारे एडवांस पर्सिस्टेंट थ्रेट 31 सुरे ऑनलाइन हैकर अफवे हा अमेरिकन टावन शिदु रे दिन डाउट रे सीबाई कंपनी रे डेमोक्रेसी ये लौशा दु रे ने ब्रिटेन ကောက်ပွဲဆိုင်ရာလေ့လာစောင့်ကြည့်တဲ့အဖွဲ့တွေရဲ့အင်တာနက်ကွန်ရက်တွေကိုဝင်ရောက်ထောက်လှမ်းမှုတွေလုပ်ခဲ့ပါတယ်။အဲ့ဒီအဖွဲ့ကနှစ်ထောင့်တစ်ဆယ်ခုနှစ်ထဲကစပြီးတော့ထောက်လှမ်းတာအရေးပါတဲ့နိုင်ငံသမားတွေကိုအနှောက်အယှက်ပေးတာတရုတ်အစိုးရကိုဝေဖန်သူတွေပေါ်မှာစိုက်ဘာထောက်လှမ်းခဲ့တာတွေလုပ်ခဲ့တယ်လို့အမေရိကန်ကော်ပိုရိတ်လုပ်ငန်းတွေစီကနေပြီးတော့ကုန်သွယ်ရ
အွန်လိုင်းဟက်ကာတွေက2021ခုနှစ်တုန်းကထိုးပေါက်ထောက်လှမ်းမှုတွေလုပ်ခဲ့တယ်လို့နယူးဇီလန်အစိုးရကဒီကနေ့ပြောကြားလိုက်ပါတယ်။ဒီအစိုးရကြောထောက်နောက်ခံပေးထားတဲ့ဟက်ကာအုပ်စုတွေရဲ့တိုက်ခတ်မှုအပေါ်အမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကအရေးယူမှုတွေလုပ်ခဲ့ပြီးနောက်တစ်ရက်မှာနယူးဇီလန်နိုင်ငံကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။လွတ်တော်အင်တာနက်ကွန်ရက်ထဲမှာမသိင်ကဇေယစိုက်ဘာထောက်လှမ်းမှုတွေဟာ Adverse Persistent Threat 40ဆိုတဲ့ဟက်ကာအုပ်စုနဲ့ဆက်သွယ်ဆက်ဆံနေတယ်လို့နယူးဇီလန်အစိုးရဆက်သွယ်မှုလုံခြုံရေးဆိုင်ရာဌာနကပြောကြားပါတယ်။နိုင်ငံတွေကဒီမိုကရေစီအခြေခံ Institution တွေလုပ်ငန်းတွေကိုဝင်ရောက်ဆော့ဖတ်ဖို့စိုက်ဘာထောက်လှမ်းမှုမျိုးဘယ်မှာမှလက်မခံနိုင်ဘူးလို့ကာကွယ်ရေးဌာနရှေ့နေချုပ် Jude Collin ကပြောကြားခဲ့ပါတယ်။အခုလိုနယူးဇီလန်အစိုးရရဲ့ပြောကြားချက်ကိုတရုတ်တန်ယုံကအခြေမြင့်မရှိတာဝန်မဲ့ပြောကြားမှုဖြစ်တယ်လို့တုံ့ပြန်ပါတယ်။နယူးဇီလန်အပါအဝင်တခြားဘယ်နိုင်ငံရဲ့ပြည်တွင်းရေးကိုမှဝင်မဆွက်ဖက်ခဲ့သလိုနောက်လည်းဘယ်တော့မှဝင်ဆွက်မှာမဟုတ်ဘူးလို့တရုတ်တန်ယုံကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်။
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA ရဲ့အင်္ဂါညထိတန်းရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်ရိုဟင်ဂျာ150လောက်လိုက်ပါလာတဲ့တစ်သားလေတစီးဟာပြီးခဲ့တဲ့အပတ်ကအင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်နီးမှာမှောက်သွားတာမှာရုပ်လောင်း17လောင်းကိုဆယ်ယူရရှိတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကမတ်လ25ရက်နှောင်းပိုင်းကပြောလိုက်ပါတယ်။မနေ့အစောပိုင်းထိကတော့ရုပ်လောင်း9လောင်းကိုဆယ်ယူနိုင်ခဲ့ပြီးတော့နောက်ထပ်ရုပ်လောင်း6လောင်းကိုထပ်ရခဲ့တာပါ။ဒေသရင်းရှာဖွေရေးနဲ့ကယ်ဆယ်ရေးလုပ်ငန်းအကြီးအကဲကတော့ရိုဟင်ဂျာဒါဇင်ဝက်ဟာကမ်းစပ်မှာရေမိုင်14မိုင်26ကီလိုမီတာကွာပင်လယ်ပြင်မှာတိုက်ဆုံနေတွေ့ရတယ်လို့ AFP သတင်းဌာနကပြောပါတယ်။နောက်ထပ်ရတဲ့ရုပ်အလောင်း6လောင်းကလည်းအမျိုးသမီးအလောင်းတွေဖြစ်ကြောင်းနဲ့အလောင်းတွေကိုဆေးရုံကိုပို့ဆောင်ထားတယ်လို့လည်းသူကပြောပါတယ်။နင်းမြုပ်သွားတဲ့တစ်သားလှေပေါ်ကနေအသက်ရှင်ကျန်ခဲ့သူတချို့ကလှေနှစ်ချိန်မှာဒါဇင်နဲ့ချီတဲ့လူတချို့အကူအညီရဖို့အတွက်တခြားလှေတွေစီကိုကူးခတ်သွားလာနေတယ်လို့သတင်းပို့ပေးခဲ့ပေမဲ့အင်ဒိုနီးရှားကယ်ဆယ်ရေးသမားတွေကဒုက္ခသည်85ဦးကိုကယ်ဆယ်နိုင်ခဲ့ပြီးတဲ့နောက်ပိုင်းပြီးခဲ့တဲ့အပတ်တောက်ကြာနေ့ကရှာဖွေမှုတွေကိုရပ်ဆိုင်းလိုက်တာပါ။ရိုဟင်ဂျာမစ်လင်အများစုပါတဲ့လေဟာမြန်မာနိုင်ငံကနေထွက်ခွာလာသူတွေလို့ယူဆထားပြီးတော့နှစ်စဉ်ဒီလိုဒုက္ခတွေထောင်နေချီဟာအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေကိုလာဖို့အတွက်ငွေကြေးအမြောက်များပေးရကပင်လယ်ရေကြောင်းခရီးရှည်ကိုအသက်ဆုံးထွက်ခွာလာခဲ့ကြရတာပါမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့မငြိမ်သက်မှုတွေကြောင့်လည်းပြီးခဲ့တဲ့နှစ်နိုဝင်ဘာလလေကနေဇန်နဝါရီလနှောင်းပိုင်းထိအမျိုးသမီးတွေနဲ့ကလေးငယ်အများစုပါဝင်တဲ့ရိုဟင်ဂျာဒုက္ခတွေ1952ခုဟာအင်ဒိုနီးရှားနိုင်ငံအာချေးနဲ့မြောက်ဆူမတ်ထရာပြည်နယ်တွေကိုဝင်ရောက်ခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UN ဆီယာကပြောပါရရှင
်အမေရိကန်လုပ်ပေး3 years ဒုံခွင်ဒုံတွေထိုင်ဝမ်လုပ်လေရင်ပြက်လက်နက်ကြီးတွေတုံးပြီးတော့ထိုင်ဝမ်မှာလေကြောင်းရန်ကာကွယ်ရေးလေ့ကျင့်မှုတွေလုပ်ခဲ့ပါတယ်တရုတ်ပြည်မှာကြီးရဲ့စီးရဲအရာကျူးကျော်ချိန်ချမှုတွေရှိနေချင်းထိုင်ဝမ်စစ်တပ်ကတိုးမြင့်ကာကွယ်မှုတွေလုပ်နိုင်ဖို့လေ့ကျင့်တာဖြစ်တယ်လို့ထိုင်ဝမ်ကပြောပါတယ်တရုတ်စစ်လေရင်တွေသင်းမောတွေဟာထိုင်ဝမ်ကျွန်းတဝိုင်းနှင်းစင်လိုလိုဖြတ်တန်းပြီးတော့စီးရဲအရာဖိအားတွေပေးနေပါတယ်ထိုင်ဝမ်လို့ Skybound လေကြောင်းရန်ကာကွယ်ရေးစနစ်အမေရိကန်လို့မြေပြင်ကနေဝေဟင်ပစ်ဒုံးတွေအပြင်ကြီးတက်ရေတက်တို့ပါပေါင်းပြီးတော့စစ်ရေးလေ့ကျင့်မှုတွေကိုတနင်္လာနေ့ကလုပ်ခဲ့တယ်လို့ထိုင်ဝမ်လေတက်ကပြောပါတယ်ကြီးရေလေပူပေါင်းပြီးတော့လေကြောင်းရန်ကုကဲထိမ့်ချုပ်ကာကွယ်နိုင်ရေးလေ့ကျင့်ခဲ့တာဖြစ်ပြီးတော့အခက်အခဲမရှိလေ့ကျင့်နိုင်ခဲ့တယ်လို့ပြောကြားခဲ့ပါတယ်တရုတ်ပြည်မှာကြီးစစ်လေရင်တွေစစ်သည်မော်တွေထိုင်ဝမ်ပိုင်နက်ထဲအထိမကြာခဏဝင်ရောက်နေတာကြောင့်ထိုင်ဝမ်လေတက်အနေနဲ့ရှိလာနိုင်တဲ့အန္တရာယ်ကိုတုံ့ပြန်နိုင်ဖို့လေ့ကျင့်မှုတွေကိုတိုးမြှင့်လုပ်သွားမယ်လို့လည်းပြောကြားခဲ့ပါတယ်ရှင်
American နိုင်ငံ Maryland ပြည်နယ် Baltimore မြို့က Patasco မြစ်ကိုဖျက်ဆောက်ထားတဲ့ Francis Scott Key ဒရာကြီးဟာဒီကနေ့မနက်အင်္ဂါနေ့မနက်စောစောပိုင်းမှာပြိုကျသွားပြီးတော့လူပေါင်း9ဦးကတော့ပျောက်ဆုံးနေပါတယ်။စင်ကာပူလန်တင်ထားတဲ့ဒါလီလို့ခေါ်တဲ့ကုန်တင်သင်္ဘောတစ်စင်းကဒရာရဲ့တောက်တိုင်ကြီးကိုဝင်တိုက်ခဲ့ပြီးတဲ့နောက်ဒရာကြီးကပြိုကျခဲ့ရတာပါ။ဒရာကြီးပြိုကျသွားတဲ့အချိန်ဒရာပေါ်မှာကားတချို့သွားလာနေကြတယ်လို့အာနာပိုင်းတွေကပြောပါတယ်။အရေးပေါ်ရှာဖွေကယ်ဆယ်ဖို့ကိုလည်းလုဆောင်နေတယ်လို့ Baltimore အရေးပေါ်ဌာနကတာဝန်ရှိသူတွေကပြောထားပါတယ်။တပ်တန်း48နှစ်ရှိပြီးတော့2ကီလိုမီတာခွဲရှည်လျားတဲ့ဒီတရားကြီးဟာလေးလန်းသွားအဝေးပြေးလမ်းမကြီးတစ်ခုလည်းဖြစ်ပြီးတော့ Baltimore မြို့အတွက်အားထားရတဲ့အဓိကအဝေးပြေးလမ်းမကြီးတစ်ခုလည်းဖြစ်ပါတယ်။
တရုတ်နိုင်ငံဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းကိုဒေါ်လာ17တန်းကျော်လက်ငွေယူမှုနဲ့ထောင်ဒဏ်တသက်ချမှတ်လိုက်ပါတယ်။ရဟန်းနိုင်ငံတကာစိတ်ကန်းအကြီးအကဲတာဝန်ကို2010ခုနှစ်ပိုင်းတွင်မှတာဝန်ယူခဲ့ပြီးတော့2019ခုနှစ်မှာတရုတ်ဘောလုံးအဖွဲ့ချုပ် CFA ဥက္ကဋ္ဌဖြစ်လာသူချန်ရူရန်ဟာ2020ခုနှစ်ကနေ2023ခုနှစ်အထိတာဝန်ယူခဲ့တဲ့အလုပ်တွေမှာ project contract ပေးတာလုပ်ငန်းရင်းနှီးမြှုပ်နှံတာအားကစားပွဲအစီအစဉ်တွေလုပ်တဲ့နေရာတွေမှာလုပ်ပိုင်ခွင့်သုံးပြီးတော့အလွဲသုံးစားလုပ်ခဲ့တယ်လို့ဟူပေနယ်တရားရုံးတစ်ခုကဆုံးဖြတ်ခဲ့ကြောင်းရှင်းဝါသတင်းကဖော်ပြပါတယ်အဲ့လိုမယောဩစာတုံးပြီးတော့ဒေါ်လာ17တန်းကျော်နဲ့ညီညာတဲ့ယွမ်ငွေ80တန်းကျော်ဖို့ငွေချင်းနဲ့တံမိုးကြီးပစ္စည်းတွေလက်ခံခဲ့တယ်လို့လည်းတရားရုံးကပြောပါတယ်။တရုတ်နိုင်ငံမှာ2022ခုနှစ်ကစပြီးတော့ဘောလုံးအဖွဲ့ချုပ်အဆင့်မြင့်တာဝန်ရှိသူ12ယောက်ကျော်ကိုလက်စားမှုနဲ့ပြစ်ဒဏ်တွေချနေတာမှာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းကိုထောင်ဒဏ်တသက်ချလိုက်တာပါ။တရုတ်ဘောလုံးလောကကိုအကြီးအကျယ်ထိခိုက်အောင်သူလှုပ်ခဲ့တယ်လို့တရားရုံးအပြောကိုကိုးကားပြီးတော့ရှင်းဝါသတင်းကဖော်ပြပါဗျာ2012ခုနှစ်တုန်းကလည်းတရုတ်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းနှစ်ယောက်ကိုလက်စားမှုနဲ့ထောင်ဒဏ်10နှစ်ခွဲစီချမှတ်ခဲ့ပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမက်ခင်လီနဲ့အတူကျွန်မအလီမာတို့ကပြောပြပေးကြတာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲအစီအစဉ်သတင်းပေးပို့ချက်ကိုစပြီးတော့ပြောပြပေးပါမယ်။ကချင်ပြည်နယ်မိုးမောင်းမြို့နယ်ကုန်းလောရွာအခြေဆိုင်စစ်ကောင်စီတပ်စခန်းတစ်ခုကိုဒီကနေ့မနက်ပိုင်းမှာကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေကထပ်မံသိမ်းပိုက်လိုက်ပါတယ်။ကုံလောစခန်းကိုတိုက်ခတ်ချိန်မှာစစ်ကောင်စီဘက်ကလေကြောင်းကပုံကျဲတိုက်ခတ်တာတွေရှိခဲ့တာကြောင့်ကုံလောနဲ့မြို့သစ်အနီးအနားကကျေးရွာတွေဟာနေရက်စွန့်ခွာထွက်ပြေးနေရတယ်လို့ထိခိုက်ဒဏ်ရာရတာတွေလည်းရှိတဲ့အကြောင်းဒေသခံတွေကပြောပါရယ်။ကချင်ပြည်နယ်ကနောက်ဆုံးရတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့ကိုစီသူကပြောပြပေးပါရှင်
။အကြီးနားဘုံမော်လမ်းမဘော်ကကုံလောနဲ့မြို့သစ်ကျေးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကို KIA နဲ့ပူးပေါင်းတပ်တွေကဒီလ23ရက်နေ့ကတည်းကစတင်တိုက်ခိုက်နေတာပါ။ဒီလ25ရက်နေ့မှာတော့စစ်ကောင်စီတပ်ကကုန်းလောအခြေဆိုင်ခမာယ380စခန်းကိုစွန့်ခွာသွားခဲ့ပြီး KIA နဲ့ပူးပေါင်းတပ်တွေကသိမ်းယူလိုက်တာပါ။လက်ရှိမိုးမောင်းမြို့နယ်အတွင်းကစီးရီးချီနယ်ကို KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကအခုလိုပြောပါတယ
်။ကုန်းလောကကတည်းကခုနှစ်နာရီလမ်းပြေးဝဲရှိနေတမ်းဒီဝဲချင်းမှာကုန်းလုံးနေမရှိနေရလို့ပြီးတော့အပြင်လို့ရတယ်နေသဖြစ်ပါတယ်။ YouTube ဘက်ကတော့ရှိပါသေးတယ်။ဟိုကုန်းလောနဲ့မြို့တက်ကကိုက်ရတော့ဖြစ်နေတယ်။ဒါမှကုန်းလို့တရားတော့မြို့တက်မြို့တက်ထွက်ပြေးသွားတော့ထင်တယ်ဆိုတော့အဲ့ဘက်ကတော့ရှိပါသေးတယ်လင်းနေချင်းနေနဲ့ပြစ်နေတယ
်ဒီအပိုင်းတွင်းမှာမချမ်းဘောနဲ့မန်စီဘက်မှာလည်းစစ်ကောင်စီကတက်စကန်တွေဆုတ်ခွာသွားတာတွေရှိကြောင်းအခုလိုဆက်ပြောပါတယ
်အဲ့ဒါတွေကတော့မချမ်းဘောဘက်ကလည်းသူတို့ကတက်စွဲတွေပေါ့ဖြစ်တန်းကာခင်းတွေကိုမချမ်းဘောတက်ဘက်ကိုပြန်မှဆုတ်သွားတာအဲ့ဒီမချမ်းဘောတက်ဘက်ကိုပြန်မှအင်အားတွေပြန်ဆုတ်တဲ့သဘောရှိပါတယ်ခန်းတစ်ခုကတော့သူတို့ဆွတ်လို့ရှိပါမယ်။နောက်မန်စီဘက်မှာလည်းပဲဟိုမိုင်းခေါင်တို့ပေါ့နော်။အဲ့ဒါကသခန်းသုံးခုလောက်သူတို့အင်အားတွေပြန်ဆုတ်တယ်ဆိုတဲ့တော့ဒရင်တွေကြားပါတယ်။ဒါကြောင့်24ရက်နဲ့မနေ့ကတော့ကျွန်တော်တို့ဒီမိုင်းခေါင်ခန်းကိုလည်းကုန်းလုံးကြော်လို့မြှို့ပြလိုက်ပြီးချပြလိုက်ပြီ
း။ဆွန်ဘရာဘန်ဘက်မှာတော့တိုက်ပွဲဆက်လက်ဖြစ်ပွားနေပြီးစစ်ကောင်စီကလေကြောင်းကတိုက်ခိုက်တာတွေဆက်ရှိနေကြောင်းပြောပါတယ်။ဆွန်ဘရာဘန်မြို့အခြေဆိုင်ခလာရ46ကို KIA ပူးပေါင်းတပ်တွေကဝိုင်းပတ်ပိတ်ဆို့တိုက်ခိုက်နေတာ17ရက်ရှိနေပြီဖြစ်ပြီးမြို့ကံပြည်သူတွေလည်းထွက်ပြေးတိမ်းရှောင်နေရပါတယ်။မိုးမောင်းမြို့နယ်ဒေသခံတူကတော့ကုန်းလော့စခန်းတိုက်ပွဲဖြစ်ပွားနေစဉ်အနီးအနားကျေးရွာတွေကိုစစ်ကောင်စီတပ်ကလေကြောင်းကဘုံကျဲတာတွေရှိကြောင်းနဲ့ဒေသခံတွေဟာစစ်ဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့ရဲသားချုပ်ထိခိုက်တာရှိကြောင်းပြောပါတယ
်။အဲဒီကတော့ပြည်နယ်တော့ဒီမြို့ကဘယ်ကြတော့ဟိုဒီမောင်းတိုးလို့မန္တန်လို့မဟုတ်ဘူးလေဘုံကကျဲတာလေ
ဒီမင်းရတော့ဘုံချိုးခဲရွာမှာဘုံကြီးတော့အခုဒီဘုံချိုးခဲလွားခါကြီးနောင်ပေါ့ခါကြီးခွာမနောင်ပေါ့လားဒီမင်းကြီးပေါ့လားဒါရှိရင်အဲ့လိုမျိုးကဘာတိုင်းဆစ်ဆောင်ရအခုဒီဥမှာဆက်နေတော့ဘယ်ဒီနောင်ပေါ့မှာမင်းရအဲ့ဒီဘုံကြီးတော့မင်းကြီးရတဲ့မစရီရေနောက်ရောက်လေမောမှာကြည့်တော့ဒီနေ့မင်းအဲ့မနောင်မှာရောတလုံးကြီးတော့ဟိုဥခါရဲ့ဆွေမျိုးလားဟိုကလေးပြောက်လက်ကြည့်တယ်ဒေတာတွင်သတ ရဲသားတဦးတည်ဆုံးခဲ့ပြီးကလေးငယ်2ဦးတရားရခဲ့ကြောင်းနဲ့21ရက်နေ့ကဟင်းသာရွာမှာလက်နက်ကြီးကြီးကြတာကြောင့်အမျိုးသမီး2ယောက်တည်ဆုံးခဲ့ပြီး5ယောက်ထိခိုက်ခဲ့ကြောင်းဖော်ပြထားပါတယ်ခင်ဗျာ
ကောင်းလောတက်စခန်းကိုကရရင်နဲ့ပူပေါင်းတက်တွေတင်ပလိုက်တဲ့တင်ကိုကိုစီသူကပြောပြပေးခဲ့တာပါအခုဆက်ပြီးတော့စကိုင်းတိုင်းဘက်ကအခြေအနေကိုလည်းကြည့်ကြရအောင်ပါစကိုင်းတိုင်းရင်းမပင်တဲ့ဆလင်းကြီးမြို့နယ်ကြားကကြေးရွာတွေကိုစစ်တပ်ဘက်ကနေပြည်ရှင်းလင်းနေရကြောင့်ဒေသခံအများအပြားထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်ရေဦးနဲ့ခင်ဦးမြို့မှာလည်းစစ်တပ်နေပြည်ရှင်းလင်းရေးအတွဲအရသာတည်ဆုံတာတွေရှိခဲ့ပါတယ်စကိုင်းတိုင်းဘက်ကအခြေအနေတွေကိုတော့ဦးဆန်ကျော်ကပြောပြပေးပါရှင်
မလ22ရက်ကအနောက်မြောက်တိုင်းစစ်ဌာနချုပ်ကထွက်လာတဲ့စစ်တပ်ဟာသခိုင်းတိုင်းရင်းမပင်နဲ့ဆလင်းကြီးမြို့နယ်ထက်ကကျေးရွာတွေကိုအင်အား100ကျော်နဲ့ဒီကနေ့မလ26ရက်အထိစစ်ကြောင်းထုတ်နေမြေရှင်းလင်းနေတာပါစစ်တပ်နေမြေရှင်းလင်းရေးအတွင်းကျေးရွာဆယ်ရာထက်မနည်းကအရက်သားတွေစစ်ဘေးတိမ်းရှောင်နေရတာပါဒါအပြင်အရက်သားချို့လည်းဖမ်းဆီးခံထားရတယ်လို့မြောက်ရမကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူကိုကောင်းကအခုလိုပြောပါတယ်ရင်းမပ
င်စစ်တပ်ကရွာတွေစစ်ကြောင်းထုတ်နေတာရှုထားတယ်ရွာတော့တောင်းဆိုတာတခုရှိတယ်အဲ့ရွာတော့ထုံးထဲမှာအင်အား150လောက်ရှိတယ်တော်လို့နဲ့ဆိုလို့ရှိရင်အဲဒီလိုမျိုးတကယ်တကယ်အားလုံးရှိတယ်လို့ပြောသုံးသပ်တာပေါ့နော်ဂုံတော့ဒုံတော့အဲနောက်ပြီးတော်ကြီးအဲရွာပေါင်းအဲ့ငါဆိုင်မှာကြော်ထက်မနေပြီးနေရတာရှိတယ်လူကြီးခမန်းကတော့ကျွန်တော်တို့ခမန်းနာကလူကြီးအလုံးပေါင်းဆိုရင်3000ကျော်ထက်မနေမှရှိတာပေါ့ဘာလို့လဲဆိုတော့အဲ့ရွာကြီးကရွာကြီးတွေချစ်တဲ့အတွက်ကြောင့်မလို့လူနေအိမ်တွေလည်းထူထပ်တယ်လူကြီးကလည်းထူထပ်တဲ့ရွာတွေပေါ့အဲ့နန်းကရွာသားကရွာသားတချို့ပေါ့နော်ရွာသားတချို့ကျွန်တော်တို့ဒီဖန်ခံတဲ့နေသားတော့ရှိတယ်လို့ကျွန်တော်တို့သတင်းရတာရှိတယ်နောက်ခုဒီဟောပေါ့ရွာလေးကိုတစ်ဆန်ကလောက်ပြီးတော့ခပြင်းနေတဲ့ဒီတချို့ငါပြည်သူတွေကိုပြန်ခေါ်ခိုင်းတဲ့အနေအထားတွေတော့ရှိတာပေါ့
လက်ရှိအချိန်မှာတိုက်ပွဲဖြစ်ပွားတာမရှိဘဲနှစ်ဖက်စောင့်ကြည့်အနေအထားနဲ့စီးရင်တင်မာနေပြီးစစ်တပ်ဘက်ကအရက်သားတွေကိုနေရက်ပြန်ဝင်ခိုင်းပေမဲ့အရက်သားတွေဟာစစ်တပ်စစ်ကြောင်းနဲ့ဝေးကွာပြီးဘေးကင်းတဲ့နေရာတွေမှာတင်းရှောင်ခိုလုံနေပါတယ်တဆက်ထဲမှာပဲမက်လာ22ရက်တန်းစိန်မြို့ကနေထွက်လာတဲ့စစ်တပ်ဟာ24ရက်မှာတော့ရေဦးမြို့နယ်တဲကိုရောက်ရှိလာပြီးနေမြေရှင်းလင်းရေးလုပ်ခဲ့တာပါရှင်းလင်းရေးအတွင်းလက်နက်ကြီးတွေပစ်ခတ်တာကြောင့်အရက်သားအမျိုးသမီး2ဦးလက်နက်ကြီးထိမှန်တေဆုံးခဲ့ပါသေးတယ်ဒါအပြင်ထန်းတပင်ကြေးရွာကနေအိမ်တွေကိုမီးရှို့ဖျက်ဆီးသွားပြီးဂျားကလာစာတင်ကြောင်းတစ်ကြောင်းလည်းမီးလောင်ခဲ့တယ်လို့စစ်ပေးရှောင်ကူညီပေးနေသူတူကပြောပါတယ
်ထန်းတပင်ကြေးရွာကိုမီးရှို့တဲ့အခါမှာစာတင်ကြောင်းမှာမီးရှို့တော့အဲ့ဒီမှာရှိတဲ့ခုံစပွဲတန်းရဘလက်ဘုတ်ကစာပြီးတော့ဗောလေဟွိုက်ဘုတ်ကစာပြီးတော့ဒါ24ရက်နေ့ကကြာမှာမဟုတ်ဘူးခင်ဗျာဒီပြေချေကကျွန်တော်တို့ဒီစကားစက်ကလမ်းပြလိုက်တဲ့လက်နဲ့ကြီးကရွာရင်းကိုကြာပြီးတော့မြေသမီးနှုတ်ပေါ်ကျင်းပြီးဆုံးသွားတာပေါ့ဟုတ်ရေဦးမျိုးနဲ့သူကဘိုးရုံွာဆက်ဆက်ဘက်ကရမ်းပြတဲ့တန်ကြီးကြတော့သူတင်းရတော့မယ်အတွက်ဟိုပြင်ဆင်ကြရင်လည်းအင်းကြီးချင်းမြေသမီးရပါပေါ့အဲ့အင်းကြောက်ကြောက်ပေါ်ရတယ်ဟိုဘက်ကရဲ့ကမြေသမီးရပ
ါမီးလောင်သွားတဲ့ထန်းတပင်ရွာကအင်ချေအေးအတွက်အတိအကျကိုမသိရသေးဘူးလို့လည်းကုညီပေးနေသူတွေကပြောပါတယ်ဒါအပြင်ကလေးငယ်တရားကျော်စာတင်ကြားနေတဲ့စာတင်ကြောင်းမီးလောင်ပျက်စီးသွားတဲ့အတွက်စာတင်ကြားဖို့အခက်အခဲရှိနေတယ်လို့လည်းပြောပါတယ်ရေဦးမျိုးနဲ့တဲမှာနေမြေရှင်းလင်းနေတဲ့စစ်တပ်ဟာမလ26ရက်မှာတော့မြို့ချင်းကတ်နေတဲ့ခင်ဦးမြို့နယ်တဲကကြေးဝါတွေကိုနေမြေရှင်းလင်းရေးတွေဆက်လုပ်နေပြီးနေအိမ်တွေမီးရှို့ခံရတာတွေရှိသလိုဒေသခံအများပြားလည်းတင်းရှောင်နေရပါတယ်ခင်ဗျာ
စကိုင်းတဲ့ဘက်မှာနေမြေရှင်းလင်းလို့ဒေသခံတွေထွက်ပြေးတင်းရှောင်ကြရတဲ့အကြောင်းကိုဆက်ကျော်ပြောပြပေးခဲ့တာပါမကြခင်မှာတော့မော်လမြိုင်မြို့အဝင်ထွက်လုံခြုံရေးတင်းကျပ်နေတဲ့အခြေအနေနဲ့လေကြောင်းအရာဆေးရေးပြဖို့စစ်ကောင်စီပြင်ဆင်နေတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Bluemark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင် VOA သတင်းတွေပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
VOA ရဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံထဲမှာတွဲဖက်ပြီးတော့ည7:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့မော်လမြိုင်မြို့အဝင်အထွက်လုံခြုံရေးအခြေအနေသတင်းပေးပို့ချက်ကိုဆက်ပြီးတော့နားဆင်ရမှာပါ။ မွန်ပြည်နယ်မော်လမြိုင်မြို့အဝင်းအထွတ်မြို့ပြင်နေရာတွေမှာစစ်ကောင်စီအဖွဲ့တွေစစ်ဆေးရေးတင်းကျပ်နေတယ်လို့ဒေသခံတွေကပြောပါရယ်။
ကော်ဘိန်ကျေးရွာရဲစခန်းကိုတော်လန်ရေးပူပေါင်းအဖွဲ့တွေတင်ပိုက်ပြီးတဲ့နောက်မြို့အဝင်းအထွတ်အခုလိုတင်းကျပ်ထားတာလို့ဒေသခံတွေကယူဆနေကြပါရယ်။နောက်ဆုံးရအခြေအနေသတင်းပေးဖို့ကြိုးတော့မဆူမုံကပြောပြပေးပါရှင့်။မွန်ပြည်နယ်မော်လမြိုင်မြို့အဝင်းအထွတ်မြို့ပြင်နေရာတိုင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးရေးတွေကိုတင်းကျပ်နေတယ်လို့ဒေသခံတွေကပြောပါရယ်။
မျိုးရင်းအသွားလာကတော့ပုံမှန်အတိုင်းပဲဆက်ပြီးရှိနေပါတယ်လို့ဒေသခံတအူးကပြောပြပါတယ်။ဒီမှာတို့မြို့ဝင်လို့ဆိုတော့ဝင်ကပေါ့ကြံကုန်ဝင်ကပေါ့ရန်ကုန်နဲ့သံဃာကျန်တဲ့အိပေါ့ရှိနေတယ်။နောက်တော့ကျွန်တော်တို့ဥတက်ပေါ်ရှိတဲ့နေရာဟိုကျတော့နာဟိုကော့ပုံတုံနာဥပဒေဝင်စောင့်နေအဖွဲ့သားကိုဖြတ်ပြီးတော့ဝင်လာရတဲ့ဆက်ပြီးအဲ့ဒီအင်းကြီးတဲ့နေရာနောက်တော့မော်နယ်မြို့ပြည
ကိုတော်လန်ရေးပူပေါင်းတပ်ဖွဲ့တွေကမတ်လ25ရက်နေ့မနေ့တုန်းကတင်ပိုက်ခဲ့ပြီးတဲ့နောက်မှာတော့အခုလိုမျိုးမြို့အဝင်ထွက်တင်းကျပ်လာတာဖြစ်ပါတယ်ဒီလိုမျိုးစစ်ကောင်စီတပ်တွေဘက်ကစစ်ဆေးရေးတွေတင်းကျပ်နေတဲ့အတွက်လမ်းအသွားအလာကြက်နိုင်တဲ့နေရာတွေကိုလည်းဒေသခံက VOA ကိုအခုလိုပြောပြပါတယ
်။ဒီဘက်ကသွားလာတာကဗမာစစ်ကျက်မယ်ဆိုတော့ဗမာစစ်ကျက်တယ်။ကျက်မျိုးဒီအခွန်ကတော့မပြတ်လို့မရဘူး။ဒါပေမဲ့စစ်ပြီးရှောင်းနေတော့မြို့ပေါ်ပြီးတော့ဒီကရန်ကုန်ဘက်ကဝင်ပေါက်နောက်တော့ကြီးတန်းကြောက်တော့ကြာကြတယ်။ဒီဘက်ကကျက်မှာမဟုတ်ဘူး။ဘုံရတဲ့ပေါ်ရင်ဖြစ်တာပါလေ။ကျွန်တော်ဤပေါက်ပြီးတော့အရန်ကျက်
မွန်ပြည်နယ်နဲ့ကရင်ပြည်နယ်နယ်စပ်ကော့ဂရိတ်မြို့နယ်ကော့ဘိန်းယာရဲစခန်းကိုတော်လှန်ရေးပူးပေါင်းတပ်တွေကသိမ်းပိုက်လိုက်ပြီးတဲ့နောက်မှာမတ်လ25ရက်နေ့ညနေပိုင်းလောက်ခန့်ကတပ်ရနာကျေးရွာကိုစစ်ကောင်စီတပ်တွေကအင်အားအလုံးရင်းနဲ့စစ်ကြောင်းထိုးလာတဲ့အတွက်စီရဲအခြေအနေကအတော်လေးတင်းမာနေပါတယ်လို့တပ်ရနာရွာခံကပြောပြပါတယ်ရွာတွေကိုစစ်ကြောင်းတွေထိုးလာတဲ့အတွက်ဒေသခံပြည်သူတွေဟာကြောက်လန့်ပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့လည်းပြောပြပါတယ
်စစ်သားလည်းဒီကရဏမရှိတယ်ဆေးတင်မာတဲ့သဘောမျိုးကနော်ကျွန်တော်တို့လည်းကိုညမရှိနေလည်းကိုမပေါ့ဖေးကြလို့ဆောင်တယ်ဆိုကြတယ်ဘုံကြီးကြောင့်ကတည်းတယ်ဆိုကြတော့အဲ့ဒီမှာရှိတယ်အဲ့ဒီမှာရှိတယ်နည်းတယ်ကျွန်တော်တင်နေတယ်တရားနည်းရမှာရှိမှာပေါ့ဘုံကြီးနေဖြစ်မဆင်းနေကောလား
ကော်ဘိန်းရဲစခန်းတိမ်တိုက်ပွဲအတွင်းမှာတော့စစ်ကောင်စီဘက်ကဂျိုင်းမြစ်မှာစိုက်ကတ်ထားတဲ့စစ်သည်မော်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အပြင်လေကြောင်းကိုအသုံးပြုပြီးဘုံကျဲတိုက်ခိုက်တာကြောင့်အရက်သား၅ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒေသခံပြည်သူတွေရဲ့နေအိမ်တွေဖုံကြီးကျောင်းနဲ့တီလာရှင်ကျောင်းတွေလည်းပျက်စီးခဲ့ပါတယ်။ဒါကြောင့်စစ်ကောင်စီဘက်ကအလားတူတိုက်ခိုက်လာမှကိုလည်းတရနာရွာခံတွေကစိုးရင်ကြောက်ရွံ့နေကြတာဖြစ်ပါတယ်။ကော်ဘိန်းနဲ့မော်လမြိုင်ကြားမှာရှိတဲ့တရရနာကျေးရွာရဲ့ရဲစခန်းမှာလည်းတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။စစ်ကောင်စီဘက်ကတော့စည်ရေးတင်းမာနေတဲ့အခြေအနေမှာမော်လမြိုင်မြို့ရဲ့အဝင်ထွက်ကိုခရိုင်းထက်ပို့ပြီးတော့တင်းကျပ်ထားတယ်လို့ဒေသခံတွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။
မော်လမြိုင်မြို့အဝင်အထွက်မှာလုံခြုံရေးအခြေအနေတင်းကျပ်ထားတဲ့အခြေအနေသတင်းပေးပို့ချက်ကိုတော့မတ်စုမုံကပြောပြပေးခဲ့တာပါ။ VOA ရဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။အခုတခါတော့89နှစ်မြောက်တမရော်နေ့စည်ရေးပြပွဲမှာလေကြောင်းအင်အားစည်ရေးပြဖို့စစ်ကောင်စီပြင်ဆင်နေတဲ့သတင်းကိုဆက်ချင်ပါတယ်။မလက်ဖြန်ကြာရောက်မဲ့တက်မတော်နဲ့တော်လန်ရေးနဲ့စည်ရေးပြပွဲမှာလေရင်ရဟတ်ရင်တွေနဲ့စွမ်းရည်ပြအလေးပြုပြန်တက်ပြီးတော့အထူးထူးခြားခြားကျင်းပသွားမယ်လို့စစ်ကောင်စီကကြေညာပါဗျ။စည်ရေးပြအခမ်းအနားကိုနေပြီးတော့မှရာသီဥတုအခြေအနေကြောင့်ညနေပိုင်းမှာကျင်းပမယ်လို့လည်းဆိုပါဗျ။နိုင်ငံအနှံ့စစ်ပွဲတွေဖြစ်နေချိန်မှာကျင်းပမဲ့စည်ရေးပြအခမ်းအနားအပေါ်အမြင်တွေနဲ့ပတ်သက်လို့မမျှသိအောင်ကပြောပြပေးပါမယ်ရှင်
။1954ခုနှစ်မှာကျင်းပတဲ့ကိုနှစ်မြောက်တက်မတော်နေ့ကနေ1968ခုနှစ်22နှစ်မြောက်တက်မတော်နေ့ထိ14ချိန်တိုင်တက်မတော်နေ့အခမ်းအနားကိုညနေပိုင်းညပိုင်းမှာကျင်းပခဲ့တယ်လို့မျိုးအပြင်ရာသီဥတုအပူချိန်ကြောင့်အခုအခါ89နှစ်မြောက်တက်မတော်နေ့စီးပြပွဲကိုမတ်လ28ရက်နေ့ညနေပိုင်းကနေစပြီးတော့ကျင်းပမှာဖြစ်တဲ့အကြောင်းသတင်းမီဒီယာတွေဘက်ကမေးမြန်းတာကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ဖြေကြားပါတယ်ညာဘက်စီးပြအခမ်းအနားနဲ့ပတ်သက်ပြီးတော့လည်းအခုလိုပြောဆိုပါရစေ။
ညာပိုင်းမှာစီးပြအခမ်းအနားကျင်းပကြရင်နော်။ဒီရင်ရဟရင်များတဲ့ညာဘက်စွမ်းရည်ပြအလေးပြုပြန်တမ်းမှုကိုထူးခြားစွာတွေ့မြင်ရမှာဖြစ်ကြောင်းပြောလိုပါရစေ
။ ဒါပေမဲ့ဘလူးပြန်တမ်းမှုတွေပါဝင်မယ်ဘလူးထူးထူးခြားခြားပြတာမယ်ဆိုတာတိတိကျကျပြောဆိုတာမရှိပါဘူးစစ်ကောင်စီဘက်ကထူးထူးခြားခြားပြင်ထားတယ်ဆိုတဲ့တမရုံနေ့အပေါ်မှာဘသူတွေကဘလူးမျိုးရှုမြင်ကြပါသလဲလက်တလောစစ်ကောင်စီရဲ့တိုက်ပွဲတွေပြင်းထန်နေတဲ့ကချင်လွတ်လပ်ရေးတပ် KIA ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့မနေ့ပြန်စစ်ကောင်စီကျင်းပမယ်တမရုံနေ့အပေါ်အခုလိုမှတ်ချက်ပြုပါတယ်
ကျွန်တော်တို့ကေအိုအအထူးဒီတဘောသားထုတ်ပြန်တာမရှိဘူးတုံးတတ်တာလည်းမရှိဘူးเนาะအဲဒါပေမဲ့ဟိုအလုံးချပြရတဲ့အတိုင်းမြောင်းလိုက်ကတော့ထူးခြားတာကတော့ပြည့်ပြခန္ဓာတွေရောညနေဘိုင်းဆက်တုတ်တယ်ဆိုတော့အဲတတိယအလုံးချတဲ့အတိုင်းဖြစ်ပါလေ9နာရီလောက်ကနဲ့စပြီးမှပြည့်ပြခန္ဓာအခန်းတွေလုံးလုံးချရတယ်မလို့မဖြစ်လို့လုတ်တဲ့တဘောတော့ပဲအဲတင်ပါတယ်အဲကြည့်ကြည့်ကြည့်ပေါ့နော်မလုပ်တော့ဘူးသွားချင်တယ်တော့လည်းအဲဒီလိုလိုဒီအနေထားနဲ့ညနေပိုင်းလုပ်တဲ့သဘောမျိုးတော့ရှိပါတယ်အဲမလို့လည်းသူ့အတွက်တော့တိခါလဲကြတော့မှာပေါ့အဲဒီကြောင့်အဲကျူးစားပြမအလုပ်တော့အဲလုပ်တဲ့သဘောမျိုးတော့ရှိပါတယ်အဲကျွန်တော်အမြင်ပါတော့နော်အဲစီရကြဘာမှညနေပိုင်းပဲလုပ်မယ်ဆိုတာတော့တော်တော်လေးအပြောင်းလဲတော့ရှိတာပေါ့သူသူရှားတကူတော့ဖြစ်တာပေါ့ကွာဟုတ်ကဲ့
စီလီလာသုံးသက်သူတူကတော့ဟိုးအရင်တတိုင်းပြည်လုံးဖက်စစ်ကိုတော်လှန်ခဲ့တဲ့တမိုင်းမှတ်တိုင်တစ်ခုဖြစ်တဲ့တော်လှန်ရင်းနေဟာတမိုင်းမှာအဖျောက်ခံလိုက်ရတဲ့အခြေအနေဖြစ်နေတယ်လို့သုံးသက်ပါတယ်
။မလာ28ရက်နေ့နေဖက်စစ်တော်လှန်ရေးဆိုပြီးတော့ဖက်စစ်တော်လှန်ရေးနေ့ဆိုပြီးတော့တမပီကျင်းပါတယ်။ဆိုတော့ဒေါက်တာကျင်းပါလာတာပါ။တော်လှန်ရေးကောင်စီတက်တဲ့မဆလာစတဲ့ထက်တော်လှန်ရေးနေ့တမလို့နေ့တွဲပြီးတော့ပေါ်ခဲ့တယ်ဖက်စစ်ပြန်ပါတယ်။နောက်ပိုင်းကျတော့တော်လှန်ရေးနေ့ဆိုသူလိုက်တက်ကလေးတော့ဖြစ်ခဲ့တယ်ဒီတိုက်ရိုက်အတမှတ်တော်လာရင်းနေဘုနော်ပက်စစ်တော်လာရင်းနေပက်စစ်ကိုတော်လာခဲ့တယ်နော်တတ်မလို့အပါဝင်တတ်မလို့ဆိုတာကအတက်တတ်မလို့ပြီးသားတယ်တတ်မလို့နော်ပြီးသူလူလူကိုကိုကာဝဲတယ်တတ်မလို့တရအနေနဲ့တော်လာရင်းကိုတူတူဆိုင်နွဲခဲ့တယ်တော်လာရင်းကပေါက်ပါလာတယ်ဆိုတာတတ်မလို့တရအနေနဲ့အနှစ်သာရရှိရှိကျင်းပါအမှန်ကတော့ဒါပေမဲ့အဲ့ဒီချိန်နေနဲ့ချိန်ရင်တော့
အမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကတော့စစ်ကောင်စီကျင်းပတဲ့တပ်မတော်နည်းကိုအတိအမှတ်ပြုစရာမရှိဘူးလို့စီးရီးတာဝန်ခံဥမမောင်ဆွေကပြောဆိုပါတယ
်ခေဆက်ဆက်ဆက်ရနာရှင်တွေကတော်လိုင်းရင်းတွေကိုဟိုတပ်မတော်နည်းဆိုပြီးတော့သူတို့ရဲ့ယာတုစီးစိန်တည်နေဖို့အတွက်ကိုဒါအသုံးချခဲ့ကြတာရှိပါတယ်ဆိုတော့ဒီနေ့ဒီအချိန်မှာလည်းစကားစအနေနဲ့အလုပ်ပါပဲအသုံးချနေတာရှိပါတယ်ဒါပေမဲ့ပြည်သူလူထုအနေနဲ့လည်းလုံးဝထောက်ခံခြင်းမရှိတော့တဲ့အတွက်ပြည်သူလူထုကလည်းသူတို့ကျင်းပနေတဲ့ပွဲတွေကိုအသိမမပြုပါဘူးကျွန်တော်တို့ကလည်းသူတို့ကျင်းပနေပါတယ်ဆိုတော့တပ်မတော်တွေကိုလုံးဝအသိမမပြုပါဘူးပြ
1945ခုနှစ်မတ်လ28ရက်နေ့မှာဗိုလ်ချုပ်အောင်ဆန်းဦးစီးတဲ့တပ်မတော်အပြင်လူထုတရက်လုံးကဖက်စစ်ဂျပန်ကိုတော်လှန်ခဲ့တာကြောင့်တော်လိုင်းရင်းနေဖြစ်တတ်မှတ်ခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာဆီယနာရှင်စနစ်ကိုစတင်အသက်သွင်းပေးခဲ့တဲ့ဗိုလ်ချုပ်ကြီးနေဝင်တိုင်းပြည်ကိုစတင်အာဏာသိမ်းပြီး1962ခုနှစ်နောက်ပိုင်းမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီလက်ထက်မှာအများပြည်သူနဲ့သက်ဆိုင်တဲ့တော်လိုင်းရင်းနေကိုတက်မရိုနေဖြစ်ပြောင်းလဲခေါ်ဆိုကျင်းပခဲ့ပါတယ်။အထူးသဖြင့်2021ခုနှစ် February 10ရက်နေ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလူမျိုးစုလက်နက်ကင်အဖွဲ့တွေနဲ့စီရေးအရှိန်အတင်းမာဆုံးအချိန်မှာပဲတက်မရော်နေကိုအခုလိုတမူထူးကြပြီးကျင်းပတာလည်းဖြစ်ပါရဲ့ရှင်
။လေကြောင်းအင်အားစီရေးပြဖို့စစ်ကောင်စီပြင်ဆင်နေတဲ့တရင်ကိုမမြသစင်အောင်ကပြောပြပေးကြတာပါ။ဒီကနေ့ညတော့ရေကုန်ကတရင်ပြဖို့ချက်တွေကတော့ဒီလောက်ပါပဲရှင်။မကြခင်မှာတော့အစီအစဉ်ဒုတိယပိုင်းမှာအင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါရဲ့ရှင်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။
နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးသတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
မင်္ဂလာကြကြမှာတော်တော်ရှင်များရှင် VOA American တရက်2024ခုနှစ်မတ်လ26ရက်အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီနဲ့10:00နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေတရက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ Ukraine နှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက် American နိုင်ငံရဲ့အကြောင်းသတင်းဆောင်ပါအစီအစဉ်ဘာရီမျိုးကစာအုပ်အဟောင်းအယောင်းဆိုင်တွေအကြောင်းတင်ဆက်ပေးထားတဲ့ကမ္ဘာတစ်လွှာခီးသွွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုအင်္ဂါကြားရဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဆုံးတော့စစ်ပွဲတွေကြားအကူအညီလိုနေတဲ့လယ်သမားတွေအကြောင်းပြောပြပေးထားတဲ့မြေကြီးဩဇာအစီအစဉ်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားတဲ့အကူအညီတွေထိုင်းကစတင်ပေးနေသလိုအမေရိကန်အစိုးရကလည်းပေးဖို့အစီအစဉ်ရှိပါတယ်။ဒီအကူအညီတွေထဲမှာစစ်ပွဲတွေဖြစ်နေတဲ့သခိုင်းတိုင်းနဲ့မကွေးတိုင်းအတွင်းကစစ်ပေးဒဏ်ခံနေကြရတဲ့တောင်သူလယ်သမားတွေနဲ့စိုက်ပျိုးရေးလုပ်သားတွေအတွက်ကပါဝင်နိုင်သလားဆိုတာကိုကိုခင်မောင်စိုးမင်းကနေပြီးတော့မြေကြီးဩဇာအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်။
အာဆီယံအဖွဲ့အတွင်းသဘောတူညီမှုနဲ့ထိုင်းနိုင်ငံကနေမြန်မာပြည်ကစစ်ပြေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီအဖြစ်စံရိတ်ခါအချောင်းနဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုအိတ်ပေါင်း4000နဲ့တနင်္လာနေ့ကစပြီးအကူအညီပေးနေပါတယ်အဲ့ဒီအကူအညီတွေကိုမဲဆောက်မြဝတီနေဆက်ကုံတွေရေးဂိတ်မှာမြမချက်ချင်းဤအဖွဲ့ကိုပေးရလိုက်တာလို့ထိုင်းနိုင်ငံရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်အခုပေးလိုက်တဲ့အကူအညီတွေဟာအရင်အရင်ကပေးတဲ့နိုင်ငံတကာအကူအညီတွေလိုနေဆက်မြင်းဟိုဘက်ဒီဘက်ကဒုက္ခသည်တွေကသာအဓိကဥတီပေးတာမျိုးမဟုတ်ပဲကရင်ပြည်နယ်အတွင်းပိုင်းဖအံမြို့နယ်နဲ့ကောကရိတ်မြို့နယ်အတွင်းကစစ်ဘေးဒဏ်ခံရတဲ့နေရာ၃ခုကိုပေးမှာဖြစ်ပါတယ်ဒါဟာရှေ့ပြေးပနာမအစင်ပဲဖြစ်ပြီးအာဆီယံအဖွဲ့ကြီးအနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုပေးပို့နိုင်ရေးဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်အဲ့ဒီလိုနောင်နောင်ပေးမဲ့အကူအညီတွေထဲမှာမြန်မာနိုင်ငံအလဲပိုင်းပြည်တွင်းစစ်ဖြစ်နေတဲ့အညာဒေသသခိုင်းတိုင်းနဲ့မကွေးတိုင်းကစစ်ပြေးဒုက္ခသည်တွေစီကိုရောက်အောင်ပေးဖို့မဲ့အစီအစဉ်ရှိသလားမရှိဘူးလားဆိုတာကတော့မသိရှိရသေးပါဘူးပြည်တွင်းစစ်ဖြစ်ပွားနေတဲ့အညာဒေသသခိုင်းတိုင်းနဲ့မကွေးတိုင်းအတွင်းကခြေရွာတွေဟာစစ်ကောင်စီတပ်ကမီးရှို့တာလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေတိုက်ခိုက်တာတွေခံကြရပါတယ်အဲ့ဒီအတွက်လေယာစိုက်ပျိုးရေးနဲ့အသက်မွေးဝမ်းကြောင်းပြုနေရတဲ့ဒေသခံတောင်သူလယ်သမားတွေစိုက်ပျိုးရေးလုပ်သားတွေဟာနီးစပ်ရာကြုံရနေရာတွေကိုကစင်းကလေးအပြေးလွှားနေကြရပါတယ်သူတို့ဟာနေဆက်ဒေသကစစ်ပြေးဒုက္ခသည်တွေလိုမျိုးတစ်ဖက်နိုင်ငံကိုခိုးလုံနိုင်တဲ့အခြေအနေမရှိကြတဲ့အတွက်နိုင်ငံတကာအထောက်ပံ့တွေကိုလည်းမရရှိကြပါဘူးအဲ့ဒီအစားပြည်တွင်းကနေကိုနီးကိုဟန်နဲ့ရှာဖွေစုဆောင်းပြီးကယ်ဆယ်နေကြတဲ့အဖွဲ့တချို့ရဲ့စွန့်စားပြီးလာရောက်ပေးပို့ကြတဲ့အကူအညီတချို့သာရရှိကြပါတယ်ပြီးခဲ့တဲ့စနေနေ့ကလည်းအမေရိကန်သမ္မတဂျိုးဘိုင်တင်လက်မှတ်ထိုးအတည်ပြုလိုက်တဲ့မြန်မာနိုင်ငံအတွက်ဒေါ်လာ123,000,000,000ထောက်ပံ့ရေးအစီအစဉ်ထဲမှာလူသားချင်းစာနာမှုဆိုင်ရာဆိုတာလည်းပါဝင်ပါတယ်ဒါအပြင်အဲ့ဒီအကူအညီငွေကြေးတွေကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဒေသဆိုင်ရာပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေနဲ့ဒီမိုကရေစီရေးလှုပ်ရှားနေတဲ့အဖွဲ့တွေကိုလက်နက်မဟုတ်တဲ့အကူအညီတွေလည်းပေးအပ်မှာဖြစ်ပါတယ်ဒါကြောင့်အမေရိကန်ကပေးမဲ့လူသားချင်းစာနာမှုအကူအညီတွေကတော့ထိုင်းနဲ့အာဆီယံကပေးတဲ့အကူအညီတွေလိုစစ်ကောင်စီနဲ့ဆက်ဆက်နေတဲ့မြန်မာနိုင်ငံကြက်ချင်းဒီအသင်းကနေတဆင့်ပေးအပ်မှာမဟုတ်တာကတော့သိကြပါတယ်ဒါပေမဲ့လည်းစောစောကပြောခဲ့သလိုပါပဲနေဆက်ဒေတာကတိုင်းရင်းသားလက်နက်ကင်တွေထိမ့်ချုပ်တဲ့ဒေတာတွေကစစ်ပြေးဒုက္ခသည်တွေကိုတော့လူသားချင်းစာနာမှုအကူအညီတွေပေးဖို့အရင်အရင်ကလိုလှုပ်ဆောင်နိုင်ပေမဲ့မြန်မာနိုင်ငံအတွင်းပိုင်းအညာဒေတာပြည်တွင်းစစ်ဖြစ်နေတဲ့သခိုင်းတိုင်းနဲ့မကွေးတိုင်းကစစ်ပြေးဒုက္ခသည်တွေဖြစ်ကြတဲ့တောင်သူလယ်သမားနဲ့စိုက်ပျိုးရေးလုပ်သားတွေစီကိုအရောက်ပေးဖို့အကူအညီရေးဆောင်ရွက်ဖို့ကတော့လွယ်ကူတဲ့အနေအထားမှာမရှိပါဘူးဒါနဲ့ပတ်သက်ပြီးအမေရိကကအစိုးရကအခုလိုအကူအညီပေးတဲ့ဆုံးဖြတ်ချက်ချနိုင်အောင်တွန်းအားပေးဆောင်ရွက်တဲ့အထက်မှာပါဝင်ခဲ့သူတွေတဲကတဦးဖြစ်တဲ့မယ်ရီလန်းပြည်နယ်ချင်းအဖွဲ့အစည်းရဲ့အမှုဆောင်ဒါရိုက်တာပူးစိုသမုံကအခုလိုပြောပါတယ်
။
Cross border assistance ne sapya chaw pi lo yuta chin sana mu thop pa me so ra ro pa de aku mi be de ha le pa de let tu pai san ya ro akon the phom me nan che yi win ji thana de ne swin ni phu lo lin me lo chan no ai lo tin de sakai yo ma kwe yo aku pi de ma chi ni de atwet ko ne sat ko phyet pi lo cross border de sat phyet pi lo aku mi pi ba su pi lo chan no စကိုင်းနဲ့မကွေးဆွေနေရကျွန်တော်တို့အိန္ဒိယနဲ့စကနဲ့ဖက်ပြီးတော့ချင်းပြည်ကနေတွားရမှာနော်ဥပမာကျွန်တော်ချင်းကိုပြောမယ်စခုချင်းလင်းကော်မန့်စီတလေးနော်ချင်းလင်းကော်မန့်ဆွေးနွေးဖို့လိုလိမ့်မယ်အိန္ဒိယနဲ့လည်းဆွေးနွေးဖို့လိုလိမ့်မယ်ဒါပေမဲ့ဘယ်လိုလုပ်မလဲအထဲကိုနေဆက်ဖက်ပြီးတော့တွားဖို့လိုမယ်ဘယ်လိုလုပ်မလဲဘယ်လိုတွားဖို့မလဲဘယ်လိုပိုက်ဆံယူမလဲဆိုတော့ငါချက်ယူဝင် 多普苏克苏印多达开大火，那边没尼拉的西没，印第安干的多普罗林没，印第安的萨干的多普罗林没，啊，第四个咯，第三样木桂药、石甘药、青皮的药，挨到来水内普罗林没，开开到西马坡，尼拉的西没，啊，第一个咯，原水内药呢，第三样胡佩个，那啥个木桂贝贝、石甘贝贝、青贝，都弄来，刚刚来水内普罗林没。
စကိုင်းတိုင်းကနေမျိုးနဲ့ရွေးကောက်ခံတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်လက်ဖြင့်ဒေသကာကွယ်ရေးတပ်ဖွဲ့ PDF ခေါင်းဆောင်တဦးလည်းဖြစ်တဲ့ဦးထွန်းထွန်းဝင်းကတော့ပြည်တွင်းစစ်ဖြစ်နေတဲ့အညာဒေသကစစ်ပြေးဒုက္ခတွေတောင်သူလယ်သမားတွေစိုက်ပျိုးရေးလုပ်သားတွေအတွက်အကူအညီကိုအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အစီအစဉ်ကနေပေးရင်အထူးရောက်ဆုံးဖြစ်ကြောင်းအခုလိုပြောပါတယ်
ကျွန်တော်အမြင်ပြောမယ်ဆိုတော့မေဒီကန်ကကူညီတဲ့အကူအညီကကူညီမယ်ဆိုရင်လေဆက်ကဒုက္ခတွေတွေကအကူအညီပေးဖို့လွယ်တာကတော့ပြည်ပနိုင်ငံကိုခြေကုပ်ယူပြီးတော့ထောက်ပံ့လိုက်တာပေါ့နော်။လွယ်လွယ်ကူကူနဲ့ကြာတာပေါ့။ပြည်တွင်းကကြာတော့ဒုက္ခတွေစီကိုရောက်စေချင်တော့ NUG ကိုအားကိုးပါရမှာဗျ။ NUG မှာဖွဲ့ထားတဲ့ဒီလူသားစာနာတို့စီရဲ့နောက်ကူညီကယ်ဆေးအဖွဲ့တွေစီတယ်။ဒီအဖွဲ့တွေကနေသွားမှသာလဲပို့ပြီးတော့ထိတိရအောင်စီတာပေါ့နော်။ဒီအဖွဲ့တွေကဒီဒေသတွေကလူငယ်မှာဥပမာမော်ဟာမြို့နယ်မှာကြီးပါအုပ်စုဘလောက်စီတယ်စီကုံမျိုးနယ်မှာကြီးကအုပ်စုဘလောက်ရှိတယ် homeless ဘလို့မျိုးနယ်မှာကြီးကအဲ့ဒီရဲ့လက်တံတွေအဲ့ဒီရဲ့ဆဲတွေအဲ့ဒီရဲ့အချက်လက်တွေကဒီ NUG ရဲ့ဖွဲ့စည်းထားတဲ့ပါဖပါကဖမှာပဲရှိတယ်အဲ့ဒီပါဖရဲ့လက်တံဖြစ်တဲ့ကျွန်တော်တို့လူသားစာနာစီမှာပဲတင်းကနားနေအတိတ်ကြရောက်တယ်ကြံတဲ့ခေါင်းစဉ်အမျိုးမျိုးနဲ့လာတဲ့ NGO IOGU တွေကအဲ့လောက်လက်တံမရှိဘူးထဲထဲဝင်ဝင်နှက်နှက်ချီချောမသိဘူးမင်းတို့စိတ်နေဖြစ်တော့သူတို့လည်းခိုးကြောင်ခိုးဝဲလူတဲ့သဘောမျိုးဖြစ်နေတဲ့အခါကျတော့ထိထိရောက်ရောက်တော့မဟုတ်ဘူးပြအထူးသဖြင့်တော့စကိုင်းတိုင်းနဲ့မကွေးတိုင်းပေါ့ဗျာ122တန်းအကူအညီကိုထိထိရောက်ရောက်ရောက်စေချင်ရဲ့ဒေတာကိုလွှမ်းမိုးထားတဲ့အဖွဲ့စည်းတွေစီကနေတင်သွားစေချင်တယ်စစ်ကောင်စီကနေယူတော့ register လုပ်ထားတဲ့အဖွဲ့စည်းတွေကနေဆိုမသွားစေချင်ဘူး NUG ကလွှမ်းမိုးထားတဲ့ NUG ရဲ့အုပ်ချုပ်နေတဲ့ဧရိယာကိုစိတ်တန့်နဲ့ NUG လမ်းကြောင်းကနေပြီးတော့ထောက်ပံ့လိုက်ပါအမှန်တကယ်ဒုက္ခရောက်တဲ့ပြည်သူတွေစီကိုရောက်ပါလိမ့်မယ်
မြန်မာနိုင်ငံအလဲပိုင်းစကိုင်းတိုင်းနဲ့မကွေးတိုင်းအတွင်းကပြည်တွင်းစစ်ဖြစ်ပွားနေတဲ့ဒေသတွေမှာလေယာစိုက်ပျိုးရေးလုပ်ငန်းတွေကောင်းကောင်းမလုပ်နိုင်ကြတဲ့အတွက်ဒေသခံတောင်သူလယ်သမားတွေနဲ့စိုက်ပျိုးရေးလုပ်သားတွေဟာတချို့ကနီးစပ်ရာမြို့တွေမှာခိုကန့်နေကြရ၊ဂျွာနဲ့ဝေးကွာတဲ့နေရာတွေမှာလည်းထွက်ပြေးနေကြရပါတယ်။လဲနွားတွေနဲ့ထွက်ပြေးနေကြရသူတွေဆိုရင်လူအတွက်ရိတ်ခါရင်သာမကနွားအတွက်နွားစာပါအခက်ကြုံနေကြရပါတယ်။ကုလသမဂ္ဂကတော့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ပြည်ပခါတွေကြောင့်အ ਨੇ ဆုံးလူဦးရေ 1.6 သန်းအိုးမဲ့အိမ်မဲ့ဖြစ်ကြရပြီးလူပေါင်း18သန်းကျော်ဟာအကူအညီလိုအပ်နေတယ်လို့ပြောပါတယ်ခင်ဗျာ
စစ်ပွဲတွေကြောင့်အကူအညီလိုနေတဲ့လယ်သမားတွေအကြောင်းမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စွန်မင်းကတင်ဆက်ပေးခဲ့တာပါအခုတော့မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အစီအစဉ်အလှည့်ပါဂရီနီဒေတာမှာရှိတဲ့စစ်ဘေးရှောင်တွေနဲ့ကလေးငယ်တွေကိုနောက်ွယ်ကနေကူညီပေးနေတဲ့အဖွဲ့တစ်ဖွဲ့ရှိနေခဲ့ပါတယ် Freelance Volunteer မြန်မာလို့ခေါ်တဲ့အဖွဲ့ဟာအာနာသိမ့်ပြီးနောက်ပိုင်းလူငယ်တွေနဲ့ဖွဲ့စည်းထားပြီးတော့စစ်ဘေးရှောင်ဒေတာတွေမှာရှိတဲ့လိုအပ်ချက်တွေနဲ့ကလေးတွေရဲ့ပညာရေးကိုပါအဓိကကူညီပေးနေတဲ့အကြောင်းယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနိုင်ရှင်ချက်အစီအစဉ်ကနေဟောင်းစာကတင်ဆက်ပေးထားပါတယ်ရှင်
Akune Peporilla, Naya Niga, see ye Piemamhode, Sishon, Doka, the Kaliri, Pinya Tinjani, Sadin Jango, Anna, they sit the car, Layene, Ponte, Takekerama, Kaling, and Leu Tisonga Biro, Say Ujo, Tanya, Yashi Kevare. Krini did not hema, Sishon's Kanrine, Kaliri, Satin Nire, Sadin Janima, Kuni Penire, Lungerine, Puesitare, Puerku Shibare. Freelance Volunteer, Yamalu Kore, Dipueha, Sishon, Doka, the Rine, Kaliri, Pinya, Lu Ajedigo, Diga Kuni Penibar. Elo Sishon de Dari Tema, Luane Kuni Payne, Yodi Atake Kayabu, Pila Nine, Chinema, Pianle Topia Nambu, Blue Pins and Talisore, Jungle, Paperilla, Nayane, Le Jong Taikamu, Makaya, Dere, a Chain Dega, Freelance, Volunteer, Yama Puin, Tune, Satu, Mimian Tabare.
Tomorrow, Yangrega or Timosu, Nakam City, or no, a little Taro Yangoma, Lalo de Project Kuma Windy Debo, Sora E Chema, the Bay Kala Le Yao Yo. ဒီမော့ဆူမှာဆစ်ဖြစ်သွားတယ်ပေါ့နော်ဆစ်ဖြစ်သွားတယ်အပြစ်ခက်တွေစားကြတဲ့ခါမှာဟိုအဲ့တော့အင်ကလည်းအားလုံးကပြင်းနေရတဲ့အချိန်မှာကျွန်မအဲ့အချိန်မှာရန်ကုန်ရောက်နေရောက်နေတော့ရန်ကုန်ကဒီကျွန်တော်တို့အင်ဂျင်နီယာကျောင်းဒုံကပေါ့နော်အင်တန်ရှစ်ဆင်းတော့တငယ်ချင်းတွေနဲ့အတူတူပဲအဲ့ဒါတို့လည်းအမြဲတမ်းအင်ဂျင်နီယာတပိတ်နဲ့တွားတော့သူတို့လည်းအမြဲတမ်းချိတ်ဆက်ပြရှိရဆိုတော new kume pai ai rong a ro ji ji ma 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 twin ni khe cha bu di ye po le shi pi ni cha ya da so ro အဲ့တို့ရဲ့စာနဲ့ရိခအပိုင်းပေါ့အထောက်ပံ့ဖို့ရတဲ့ကျွန်တော်တို့တိုက်တဲ့အားနဲ့ကိုသွားကြမယ်ဆိုပြီးတော့မှအဟုတ်ပြီပေါ့နော်အဲ့အားနဲ့တငယ်ချင်း၄၅ယောက်စုပြီးတော့မှရန်ကုန်ကနေမှရှိတဲ့တငယ်ချင်းတွေကနေမှအလူငွေတွေခန့်တယ်ပေါ့နော်အလူကောက်တယ်ကောက်ပြီးတော့မှအဲ့အားရတာကနေမှကျွန်တော်တို့သွားပို့မယ်ပေါ့နော်အဲ့ရထားတာတော့တပတ်တလားပေါ့နော်အဲ့အားနဲ့ဖိတ်ခုံဆင်းလိုက်မယ်ဆိုပြီးတော့သွားလိုက်တာအဲ့တကယ်အခုချိန်ထိပေါ့နော်နနစ်ကြော်ကြွားတယ်အခုချိန်ထိဒီတငယ်ချင်းတွေလည်းအားလုံးပါလာခဲ့တယ်ပေါ့ဆိုတော့ဟိုကျမတို့နေခံဖြစ်တဲ့သူကလည်းလိုက်လာခဲ့ကြတယ်အခုချိန်ထိလည်းအများကြီးပါဝင်ခဲ့ကြတယ်အခုချိန်တော့ကျမတို့အဖွဲ့ဝင်တွေလည်းအများကြီးပါလာပြီပေါ့နော်သူတို့နေနဲ့လည်းအများကြီးပေါင်းပါဝင်နေအဖွဲ့နေနဲ့လည်းလက်ရှိမှာလည်းအများကြီးဟိုတက်နိုင်တဲ့လောက်တော့ဆောင်ရွက်နေကြတယ်ပေါ့ဟုတ်ကဲ့ရာတီတိုင်းလို့လို့အရင်ခက်ခဲတယ်စစ်ပြီးရှောင်းနေရဘာလို့လဲဆိုရင်တောင်ပေါ်တီတာလည်းဖြစ်တယ်ပြီးတော့အခုလိုမျိုးအရင်အေးတဲ့ရာတီမှာဆိုလို့ရှိရင်သူတို့နေရတာကမူကတဲလေးဖြစ်တယ်ပေါ့နော်မူကတဲလေးဖြစ်တဲ့အတွက်ကြောင့်မလို့ဒီရာတီဥထု၃မျိုးလောက်အတွက်တော်တော်အရင်ခက်ခဲဥမာနူရာတီဆိုလို့ရှိရင်လည်းပူလာတယ်ပေါ့နော်အရင်ပူတယ်ပြီးတော့မှဒီမိုးရတီဆိုလို့ရှိရင်လည်းမိုးရေအရင်စိုက်တယ်နောက်အခုလိုဆောင်းရတီဆိုလို့ရှိရင်နှင်းရေအရင်စိုက်တယ်ပေါ့နော်ဆိုတော့အဲ့ဒီရတီဥထုတန်ခံရတယ်ပြီးတော့သူတို့မှဟိုဒီကျဲမရေရှူတောင်းနဲ့ကြည့်လိုက်မယ်ဆိုရှင်လည်းအဆင်မပြေဘူးဘာလို့လဲဆိုသူတို့အမိုးအကလေးတွေကဒီမိုးကနဲ့ပဲဖြစ်တဲ့အတွက်ကြောင့်မလို့အေးလွယ်ပူလွယ်တယ်နောက်ပြီးတော့အခုလိုနေရာတီမှာဆိုလို့ရှိရင်သူတို့အနှွေးထည်လေးတွေအရင်လိုအပ်တယ်ပေါ့နော်အရင်အေးတယ်ပြီးတော့မှဒီရတီအကူပြောင်းမှဆိုလို့ရှိရင်ဒီရတီတုတ်ကွေးလေးဆိုလို့ရှိရင်အများရန်ဖြစ်တယ်နောက်ပြီးတော့ခုနလိုရေရှားပါတာရဲ့နောက်ဆက်တွဲမှာဘူးသူတို့မှဒီပြောရမယ်ဆိုရင်ယောဂပြောရမယ်ပေါ့နော်အဲ့လိုဈေးဝါးတွေလည်းအမြဲတမ်းလိုအပ်တယ်ဆိုတော့လက်လက်မိဖို့ဈေးရုံစီခန်းတွေကလည်းရှားတယ်ဝယ်ဖို့ရအတွက်ဈေးတွေကလည်းအရင်စီကြီးလွန်နေပေါ့ဆိုတော့သူတို့မှဒီအရာတူတူတန်နဲ့ပတ်သက်ပြီးတော့မှအမြဲတမ်းတော့ကိုပြောမယ်ဆိုချက်ချင်းခံတာအမြဲတမ်းကြိုးစားနေရတဲ့ဆိုတဲ့အခြေအနေရှိတယ်ပေါ့နော်ဟုတ်ကဲ့ကျွန်တော်တို့လက်ရှိ greenie မှာစကုပ်ပြီးနေတဲ့အပိုင်းဆိုလို့ရှိရင်တော့ဘုံခုချင်းနေပေါ့နော်စာတင်ကြောင်းဒီမှာစီယုံတွေမှာရေးတချီလိုအနေနဲ့ဆီချောင်းစခန်းနေမှာလဲဘုံခုချင်းလေးတွေကိုဆောက်ပေးနေတယ်ပေါ့နော်အခုချိန်ထိဆိုလို့ရှိရင်တော့ငါချင်းလောက်တော့ပြီးသွားပြီအဲ့အတွက်ကိုလည်းကျွန်တော်တို့ဒီပြီးခဲတဲ့လမှာကိုဖနာကုခန္တဆိုရဲကမ်ပိန်းနဲ့ကျမတို့ဟိုရံပုံငွေတွေရှာကြတယ်မြေပြင်မှာလို့ဒီကုန်ကွင်းလေးတွေကိုလည်းစောက်ပေးရတော့ ခုနပြောတဲ့လိုမျိုးငါပြီးတာပြီနောက်ထပ်အကြီးတစ်ခုကတော့အခုချိန်ထိမပြီးသေးဘူးဘာလဲဆိုလက်ရှိလည်းအမြင့်ပြင်ချင်းတွေရကျောင်းတွေမှာဟိုကျောင်းတွေပိတ်လိုက်ရတယ်ပေါ့နော်ဒီလေးနဲ့အရင်ဝဲတော့ကျောင်းတွေပိတ်လိုက်ရတော့ဒီဘုံခုချင်းလည်းဒီ6ဖွေရအတွက်အခက်ခဲလေးတွေလည်းရှိနေတယ်ဒါပေမဲ့ပြီးအောင်လို့ဆက်ပြီးတော့မှဂျူစာနေကြတယ်တဖက်မှာဆိုလို့ရှိရင်လည်းကျမတို့ဒီ IEC နဲ့ကိုချိတ်ဆက်ပြီးတော့မှဒီဘုံခုချင်းနဲ့ပတ်သက်ပြီးတော့မှအရေးပေါ်လိုအပ်နေတဲ့စီဆောင်စခန်းတွေလည်းဆက်လက်ပြီးတော့မှဆောက်လုပ်ပြီးဖို့ကြိုးစားနေတယ်
။ခရနီဒေတာမှာစစ်ဘေးရှောင်တွေရဲ့လိုအပ်ချက်တွေကိုကူညီပေးနေတဲ့ Freelance Volunteer မြန်မာအဖွဲ့ရဲ့လှုပ်ဆောင်ချက်တွေအကြောင်းကိုပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်စီစဉ်မှာဘယ်လိုတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ။
ယူကရိန်းမြန်မာနိုင်ငံရဲ့အစီအစဉ်ကိုဟောင်းစာကတင်ဆက်ပေးခဲ့တာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်ကိုအလှည့်ပေးကြရအောင်ပါ။အမေရိကန်သမ္မတရွေးကောက်ပွဲအတွက်မဲဆွဲပွဲတွေမှာသမ္မတဂျိုးဘိုင်ဒန်ကတော့ပြည်သူတွေအတွက်တစ်နိုင်တစ်ပိုင်ကျန်းမာရေးဆောက်ရှောက်မှုပုံစံကိုဆက်လက်ထိန်းသိမ်းဖို့သတင်းပတ်ကုံမဲဆွဲပွဲတွေမှာအဓိကပြောဆိုပါရစေ။သမ္မတဟောင်းဒေါ်နယ်ထရမ့်ကတော့မိသားစုပိုင်းစီးပွားရေးလုပ်ငန်းတွေကနေအများပြည်သူကိုလိမ်ညာမှုနဲ့နယူးယောက်ပြည်နယ်တရားရုံးမှာတရားစွဲဆိုခံရတဲ့အမှုရှုံးနိမ်သွားတာကြောင့်အမခံပေးရမယ့်ငွေအချိန်မီပေးနိုင်မှုကိစ္စကိုအာရုံစိုက်ပြောဆိုနေပါတယ်။မနေ့တနင်္လာနေ့ကဒေါ်နယ်ထရမ့်အပေါ်စွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်တဲ့သတင်းတွေအမေရိကန်နိုင်ငံရေးကိုလွှမ်းမိုးခဲ့ပါတယ်။VOA နိုင်ငံရေးနဲ့မူဝါဒရေးရာသတင်းတော် Veronica Beltares Iglesias ပြဖို့ထားတဲ့သတင်းကိုတော့ကိုသိန်းထ ायु ကပြောပြပေးပါမယ်ရှင
်။သဗ္ဗတော် Donald Trump ရဲ့မိသားစုပိုင်းအိမ်ယာချမ်းမြေရောင်းဝယ်တဲ့စီးပွားရေးလုပ်ငန်းတွေမှာလူအများအပေါ်လိမ်ညာမှုတွေရှိခဲ့တဲ့ဆိုပြီးတရားရုံးကဆုံးဖြတ်ခဲ့ပြီးတဲ့နောက်တင်းလာနေနောက်ဆုံးထားနယူးယောက်ပြည်နယ်တရားရုံးကိုဒေါ်လာသန်း454သန်းအာမခံပေးဖို့အစောပိုင်းကတောင်းဆိုခဲ့ပါတယ်။မနေ့ကတင်းလာနေမှာပဲ10ရက်အတွင်းဒေါ်လာ185သန်းအာမခံပေးဖို့တရားရုံးကပြန်ပြီးတော့လျှော့သတ်မှတ်လိုက်ပါတယ်။ဒေါ်လာထွန်းကတော့သူ့မှာအာမခံပေးစရာငွေကြေးရှိတဲ့အကြောင်းနဲ့အမှုနဲ့ပတ်သက်လို့အရင်ကပြန်လည်ခြေပခဲ့တဲ့အချက်တွေကိုပဲသူ့ရဲ့ကိုယ်ပိုင် True Social Media လူမှုကွန်ရက်မှာရေးသားပါတယ်။Florida ပြည်နယ် Palm Beach ကနေမှာလဲအမှုနဲ့ပတ်သက်လို့အခုလိုပြောပါတယ
်. This was a rigged trial by a crooked judge and
အတမာတဲ့လိန်ညာလှည့်ပြားတဲ့တရားသူကြီးနဲ့ရှေ့နေကျုပ်ရဲ့တမင်သက်သက်ဆွဲဆိုချက်တွေနဲ့ဟန်ပြတရားစီရင်ခဲ့တာတွေပါ။ကျွန်တော်မှရှိတဲ့ငွေတွေကိုရွေးကောက်ပွဲမဲဆယ်တာတွေမှာမသုံးနိုင်အောင်ဒီငွေတွေကိုသူတို့ကယူကျင်နေတာပါ
။ Donald Trump ကိုနိုင်ငံရေးအရာတမင်ထုံးတဲ့ဖို့အတွက်အောက်လန်နီးနဲ့တရားဆွဲဆိုရဆိုတဲ့ပြောဆိုချက်တွေရှိနေပြီးဒါဟုတ်မဟုတ်မေကွန်ထုတ်တာတွေလည်းရှိလာပါလေ။ဒါနဲ့ပတ်သက်လို့ဒီမိုကရက်တစ်အောက်လွှတ်တော်အမတ်အလက်ဇန်ဒရီယာအော်ဂတ်စီယိုကော့တက်စ်ကတင်းကြပ်တွေနေ့က CNN ရုပ်သံကိုအခုလိုပြောပါလေ
။ Has there ever been a president, Republican or Democrat?
Democrat or Republican ရောသမ္မတဟောင်းနေဒီအဆင့်အထိရာဇဝတ်မှုတွေနဲ့တရားစွဲခံရတာတွေစုံစမ်းစစ်ဆေးခံရတာတွေရှိခဲ့ဘူးလို့လားရှင့်။ဒါကပါတီကြောင့်မဟုတ်တယ်လို့နိုင်ငံရေးကြောင့်လည်းမဟုတ်ပါဘူး။ဒါကအကျင့်ပြက်လက်စားမှုနဲ့ရာဇဝတ်ကြောင်းအရအေးယူတာပ
ါဒေါ်နယ်ထရန့်အနေနဲ့သူ့ရဲ့တရားရည်ပေးရောရမယ်ငွေတွေကိုရွေးကောက်ပွဲအတွက်ပေးလူနေတဲ့လူရှင်တွေစီကရယူသင့်မယူသင့်ဒီလိုယူတာကနီးလန်းချမကြမိကုန်ထုတ်တာတွေလည်းရှိလာပါလေ Republican Party နိုင်ငံလုံးဆိုင်ရာပါတီညီလာခံဥက္ကဋ္ဌဟောင်း Ronald McDaniel ကတော့ NBC ရုပ်သံကိုအခုလိုပြောဆိုသွားပါလေ
If they feel strongly to support his legal bill,
they have to vote for the bill. If they feel strongly to support his legal bill, they have to vote for the bill. If they feel strongly to support his legal bill, they have to vote for the bill. If they feel strongly to support his legal bill, they have to vote for the bill. If they feel strongly to support his legal
bill, they have to vote for the bill. If they feel strongly to support his legal bill, they have to vote for the bill. If they feel strongly to support his legal bill, they have to vote for the bill. If they feel strongly to support his legal bill, they have to vote for the bill.နယူးယောက်တရားရုံးမှာဆွဲဆိုထားတဲ့အမှုအတွက်လာမယ့်ဧပြီလ15ရက်နေ့မှာရုံးတင်စစ်ဆေးဖို့တရားသူကြီးကဆုံးဖြတ်လိုက်ပါတယ်။ဒေဒေါ်တွင်လက်ရှိသမ္မတဂျိုးဘိုင်ဒန်ကလည်းဒုတိယသမ္မတသက်တမ်းအတွက်ဆက်လက်မဲဆွယ်စည်းရုံးနေပြီးစနေနေ့ကအွန်လိုင်းကနေလူထုစည်းဝေးပွဲတွေကျင်းပပါတယ်။အရှင်ဒီမိုကရက်တစ်သမ္မတဟောင်းဘရက်ကိုဘားမားနဲ့အောက်လွှတ်တော်ဥက္ကဋ္ဌဟောင်းနန်စီပလိုစီတို့လည်းအွန်လိုင်းစနေဝေးမှာပါဝင်ပါတယ်။သမ္မတဘိုင်ဒန်ကအမေရိကန်ပြည်သူတွေအတွက်တနင်္လာနေ့ကျမ်းမာရေးဆောင်ရှားမှုစနေနေ့ပတ်သက်လို့ကောက်ဝဲပြောဆိုသွားပါလေ
This election is about two different visions of America basically is that my vision our vision about the future
ဒီရွေးကောက်ပွဲမှာအမေရိကန်ပြည်ထောင်စုနဲ့ပတ်သက်လို့အမြင်နှမျိုးကွဲပြားနေပါတယ်
အခြေခံအဖြစ်ကျွန်တော်အမြင်ကျွန်တော်တို့အားလုံးရဲ့မျှော်မှန်းချက်ကအားလုံးအတွက်လွတ်လပ်မှုနဲ့လုံခြုံမှုတနိုင်တပိုင်းကျန်းမာရေးစောင့်ရှောက်မှုစနစ်အရာဆရာဝန်လက်မှတ်နဲ့ဝယ်ရတဲ့စေဝါတွေမှာပိုပြီးဈေးသက်သာအောင်နည်းနည်းဖြစ်ဖြစ်အသက်ရှူပိုချောင်ဖို့ပ
ါတပ္ပတော်ဥပမာလက်ထက်ကချမှတ်ခဲ့တဲ့ဥပမာခဲရခေါ်တနိုင်တပိုင်းကျန်းမာရေးစောင့်ရှောက်မှုစနစ်ကိုဝင်ပြီးတော့မှတ်ပုံတင်တဲ့သူဒီနေ့တနေ့ထဲမှာတန်း20လောက်ရှိပါတယ်ဒါပေမဲ့လည်းတပ္ပတော်ဒေါ်နယ်ထရန့်ကဒီစနစ်ကိုပယ်ဖျက်ဖို့အခိုင်အမာပြောဆိုနေပြီးဒီလိုပြောဆိုနေတဲ့အပေါ်မှာတပ္ပတော်ဂျိုးဘိုက်တန်ကဝေဖန်ရှုတ်ချသွားပါလေသူ့အနေနဲ့ဒီတနင်္လာပိုင်းကျမကြီးဆောက်ရှောက်မှုပုံစံပြက်မသွားအောင်မဖြစ်မနေဆက်လက်ထိန်းသိမ်းသွားမယ်လို့လဲသဗ္ဗဂျိုးဘိုက်တန်အခိုင်အမာပြောဆိုထားကြအောင်ပ
ြအမေရိကန်နိုင်ငံရဲ့အကြောင်းတင်ဆောင်ပါအစီအစဉ်ကိုကိုတိတ်ထိုင်ဦးကပြောပြပေးခဲ့တာပါအခုတော့ကမ္ဘာဒေါ်လာခီးသွားအစီအစဉ်အလှည့်ရောက်ပါပြီဘာရီမျိုးလဲစိတ်မြေကန်ဘေးတလျှောက်မှာလူခဲ့တဲ့နှစ်ပေါင်း400ကျော်ကလေးကစာအုပ်အဟောင်းဆိုင်တွေရှိပါတယ်မြို့ရဲ့သမိုင်းဝင်တင်ဂီတာတစ်ခုဖြစ်တဲ့စာအုပ်ဟောင်းရောင်းတဲ့ဆိုင်တွေဘလို့စိန်ခေါ်မှုတွေကြုံနေရတယ်လဲဆိုတာမဆုမြတ်မွန်နဲ့အတူကမ္ဘာဒေါ်လာခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်
ကျင်းတဲ့နိုင်ငံပါရီမျိုးလယ်ကိုဖျက်ဆီးဆင်းနေတဲ့စိတ်မြေကမ်းဘေးတလျှောက်မြင်းနေရတဲ့စာအုပ်ဟောင်းအယောင်ဆိုင်တွေဟာပါရီမျိုးရဲ့တင်ဂေတာတစ်ခုအနေနဲ့ရှိနေတာနှစ်ပေါင်း450လောက်ထဲကဖြစ်ပါတယ်။ပါရီမျိုးအလှကိုခန်းစားလှမ်းလျှောက်ရင်းစာအုပ်ဟောင်းတွေမြေပုံဟောင်းတွေဒစိကောင်းဟောင်းတွေပကြီကားတွေရောက်နေစာအုပ်အဟောင်းရောင်းဆိုင်တွေမှာရှားပါးစာအုပ်တွေကိုရှာဖွေရတာကိုမျိုးရဲ့ထူးခြားတဲ့အနှစ်သာရတစ်ခုအဖြစ်ပါရီမျိုးသူမျိုးသားတွေသာမကပါရီကိုလာလည်ကြတဲ့နိုင်ငံတကာဧည့်သည်တွေကလည်းမှတ်ယူထားကြပါတယ်။ပါရီမျိုးကအထင်ကြီးအစာအုပ်ကြီးတစ်ခုဖြစ်တဲ့ Notre Dame ဘုရားရှိခိုးကျောင်းကနေလမ်းလျှောက်သွားလို့ရတဲ့နေရာမို့ဒီစာအုပ်အဟောင်းရောင်းတဲ့ဆိုင်တွေဟာကမ္ဘာလှည့်ခီးသွားတွေကြားမှာလည်းရေပန်းစားလာပါတယ်။အစိမ်းရောင်စာအုပ်တက်တာတွေပေါ်မှာဆိုင်ဖြန့်ခင်းရောင်းကြတဲ့စာအုပ်ဟောင်းအယောင်ဆိုင်တွေဟာပြင်သစ်ဒေါ်လာရေး၊နာစီတို့သိမ့်ပိုက်အုပ်ချုပ်မှု၊ COVID ကရောဂါစတဲ့ခက်ခဲတဲ့ကာလတွေကိုကြမ်းကြမ်းခံကြော်ဖြတ်ခဲ့ပြီးပါပြီ။ဒါပေမဲ့အခုတော့ပါရီမျိုးရဲ့စာပေရင်ကျေးမှုအမွေအနှစ်တစ်ခုလို့မျိုးကန်တွေမှတ်ယူထားကြတဲ့စာအုပ်ဟောင်းအယောင်ဆိုင်တွေထူးခြားတဲ့စိန်ခေါ်မှုကိုရင်ဆိုင်နေကြရပါတယ်။2024ခုနှစ်ဇူလိုင်လနဲ့ဩဂတ်စ်လတွေကြာရင်ပါရီမှာကျင်းပမယ့်နွေရာသီအိုလံပစ်ပွဲတော်ဖွင့်ပွဲအတွက်ဒီအစိမ်းရောင်စာအုပ်တက်တာကြီးတွေကိုဖယ်ပေးရမယ်လို့ပါရီမျိုးတော်ဝန်ယုံကပြောထားပါတယ်။အိုလံပစ်ပြိုင်ပွဲဖွင့်ပွဲကိုစိတ်မြေကမ်းဘေးတလျှောက်မှာထူးထူးခြားခြားကျင်းပမှာမို့လုံခြုံရေးအရာစာအုပ်တက်တာကြီးတွေကိုဖယ်ခိုင်းထားတာဖြစ်ပါတယ်။ဒါပေမဲ့စာအုပ်အဟောင်းရောင်းဆိုင်ပိုင်ရှင်တွေဘက်ကလည်းဖယ်မပေးချင်ကြပါဘူး
။ Moi je pense que c'est très difficile d'enlever ces 170 jeux de boîte et surtout que c'est très
ဆောက်တတာပေါ့အားလုံးကိုဖယ်ပေးဖို့ဆိုတာအတော်ခက်ပါတယ်။အားလုံးကတက်တန်းကြပြီးတိတ်မခိုင်ခန့်ကြတော့ပါဘူး။အဲ့ဒါကြောင့်လည်းကျမတို့ကတင်းခံနေတာပါ။လုံခြုံရေးကြောင့်စာအုပ်ဆိုင်တွေတရက်နှစ်ရက်ပိတ်ထားပါဆိုရင်ကျမတို့ကလက်ခံပါတယ်ပြဿနာမရှိပါဘူး။စာအုပ်အဟောင်းရောင်းဆိုင်ပိုင်ရှင်တွေအားလုံးကလည်းကျမလိုပဲသဘောထားရှိကြပါတယ်။သူတို့အားလုံးနဲ့လည်းတိုင်ပင်ပြောပြပါတယ်။သူတို့အားလုံးကလည်းစာအုပ်တက်တာတွေကိုနေရာမရွှေ့ရင်ကြပါဘူး။ရွှေ့တာပြောင်းတာလှုပ်လိုက်ရင်ပြတ်သွားမှာကိုအားလုံးကစိုးရင်ကြပါတယ်။ကျမဒီမှာရောင်းနေတာအနှစ်30ရှိပါပြီ။ကျမဆိုင်ကတက်တာတွေဆိုအပေါ်ကစာအုပ်ထည့်ထားတဲ့အကန့်တွေအဖုံးတွေနဲ့တွဲနေတာပါ။အဲ့ဒါတွေကိုတစ်ခုစီဖြုတ်လိုက်ဖယ်လိုက်လို့မရပါဘူး
။နှမိုင်းကျော်အကွာအဝေးရှိတဲ့မြေကမ်းဘေးလမ်းတစ်လျှောက်မှာမြေကမ်းနေရံတွေမှာတွဲဆောက်ထားတဲ့အစိမ်းရောင်စာအုပ်တက်တာပေါင်း900လောက်ရှိပြီးတော့စာအုပ်ဆိုင်ပိုင်ရှင်ပေါင်းက220ကျော်ရှိပါတယ်။အဲဒီစာအုပ်တက်တာကြီးတွေထဲမှာစုစုပေါင်းစာအုပ်ပေါင်း3သိန်းလောက်ရှိတယ်လို့ပါရီမျိုးခီးသွွားလုပ်ငန်းကခန့်မှန်းထားပါတယ်။တက်တန်းရှင်းနေတဲ့စာအုပ်တက်တာကြီးတွေကိုဖယ်လိုက်ရင်ပျက်စီးသွားမှာကိုစာအုပ်ဆိုင်ပိုင်ရှင်တွေကစိုးရိမ်နေကြသလိုသူတို့စာအုပ်တွေကိုယာယီတနေရာမှာတွားသိမ်းဖို့ခက်ခဲတယ်လို့ပြောကြပါတယ်။
Dure décision, triste et surtout
le le coucou son pied ya da myo do ma hou paw. Sait le ma kaung maw. Chumaru a long ga sa au tit ta re ko nyet kan pe ma be tha tin ja ba de. Be lo lou ya ma le su ra a long ga le sin sa ni ja de chin ma de.
Nyet kan niyan paw ma twae saut tha de sa au tit ta paw 900 law shi da mho ta khu chin si ko Olympic gala ma long jo yin ya sit sei bo ga ma lwe ku u lo Paris myo taw win shi de re ga byo ba de. Sa au sai re pait chein ဒီတိုင်းကြံခဲ့တဲ့အစိမ်းရောင်စာအုပ်တက်တာကြီးတွေထဲမှာအကြမ်းဖက်လူတွေကဘုံးတွေလက်နက်တွေဖွက်ထားခဲ့မှာကိုစိုးရိမ်နေကြတာပါ။ဒါကြောင့်ဒီအစိမ်းရောင်စာအုပ်တက်တာကြီးတွေကိုအိုလံပစ်အားကစားဖွင့်ပွဲကျင်းပချိန်တခြားကိုရွှေ့ထားနိုင်ဖို့စာအုပ်ဆိုင်ပိုင်ရှင်တွေနဲ့ညှိနှိုင်းနေကြတာဖြစ်ပါတယ်။
လူကြီးကြောင့်ဆောင်းတစ်တာတွေခဏဖယ်ထားပေးရမယ်ကာလအတွင်းထိခိုက်အနည်းဆုံးဖြစ်အောင်ကျွန်တော်တို့ကကူညီပံ့ပိုးပေးပါပါလက်ရှိသူတို့သုံးနေတဲ့ဆောင်းတစ်တာတွေနဲ့ဆိုင်ဖွင့်လို့မရနိုင်တဲ့ဆောင်းအဟောင်းဆိုင်တွေအားလုံးအတွက်သူတို့နေစဉ်လုပ်ငန်းတွေထိခိုက်အောင်စီစဉ်ပေးမှာဖြစ်ပါတယ်ဆောင်းအဟောင်းရောင်းဆိုင်တွေနဲ့တိုင်ပင်ညှိနှိုင်းပြီးသူတို့အတွက်အသင့်တော်ဆုံးနေရာရွေးချယ်သတ်မှတ်ပေးမှာဖြစ်ပါတယ်
ပါရီမျိုးနဲ့ခွဲမရတဲ့စိမ့်ပြကန်းဘေးကဆာအိုအဟောင်းဆိုင်တွေကိုအိုလံပစ်ကာလမှာယာယီဖယ်ရှားထားမဲ့အစီအစဉ်အပေါ်ကမ္ဘာလှည့်ဧည့်သည်တွေကရောဘလို့သဘောထားရှိကြပါလဲ
No No No
ဒီမှာတော့ကတော့ပါရီကိုလာလေအခုလိုမြေကန်းတွေလမ်းလျှောက်သွားပြီးတော့ဆာအိုအဟောင်းရောင်းနေဆိုင်တွေမှာမှွေနှောက်ရှာဖွေရတာမျိုးကမဖြစ်မနေလုပ်ရတဲ့အလုပ်တစ်ခုဖြစ်ပါတယ်
။ Cerrar las boxes es cerrar el corazón de París.
ဒီဆာအိုအဟောင်းရောင်းဆိုင်တွေကိုပိတ်လိုက်မယ်ဆိုရင်ပါရီမျိုးကြီးကိုပိတ်လိုက်တယ်လို့ဖြစ်သွားပါလိမ့်မယ်
။အစင်းရောင်ဆာအိုတက်တာကြီးတွေကိုဖြုတ်တာရောပြန်တက်တာပါ။ကုန်ကြစရိတ်ကိုခံမဲ့အပြင်ပါရီမျိုးတွေကတခြားနေရာတစ်ခုမှာယာယီဆိုင်ဖွင့်နိုင်အောင်စီစဉ်ပေးပါမယ်လို့ပါရီမျိုးတာဝန်ရှိသူတွေကကန့်လှန့်ထားပေမဲ့ဆာအုပ်ဆိုင်ပိုင်ရှင်တွေကတော့သူတို့ရဲ့မူနဲ့လွတ်လပ်ခွင့်အတွက်လက်မခံနိုင်တာလို့ပြောပါတယ
်။ Les bouquinistes sont à Paris ce que les gondoliers sont à Venise.
ကွန်ဒိုလာလေးတွေမရှိတဲ့ Venice မြို့လို့တွေးကြည့်လို့မရနိုင်ဘူး။ South Tita တွေ South အဟောင်းရောင်းဆိုင်တွေမရှိတဲ့ Paris မြို့လို့လည်းမြင်ကြည့်လို့မရနိုင်ပါဘူး။ဒီဆိုင်တွေက Paris မြို့ရဲ့ပြရုပ်တစ်ခုဖြစ်ပါတယ်။ဒီ South အဟောင်းရောင်းဆိုင်တွေရှိနေတာနှစ်ပေါင်း450လောက်ရှိနေပါပြီ။အခုကြတော့မှ Olympic ဖွံ့ဖွဲအတွက်အနောက်ရှက်ဖြစ်တယ်လို့ပြောစရာဖြစ်နေတာပါ
။ E-book လို့ Digital စာအုပ်တွေပေါများလာတဲ့ခေတ်မှာသူတို့လိုစာအုပ်ဟောင်းရောင်းဆိုင်တွေပျောက်ပြတ်ကုန်မှာကိုလည်းစိုးရိမ်နေကြတာဖြစ်ပါတယ်။
On sort du Covid, on a déjà beaucoup souffert au Covid. Je peux vous dire qu'un certain nombre de mes collègues, on les a
Covid ka yoga jang thi kai khe da ga ni aku ma pyan kaung ga za bae shi ba de. Covid ma chano ro tor tor ko thi kai khe da wa. Chano mait sui sao a hong yang du tacho so yin Covid kala re ga ma twei ro ba wu. Ba phit twa ja le ro ma ti ba wu. Tru sao tit ta ri ga ro aku thi shi ni ro ma.ကိုဗစ်အပြင်နှီးပညာသစ်တွေကလည်းကျွန်တော်တို့လုပ်ငန်းကိုပြန်ဆိုင်လာနေပါတယ်အခုလိုဆိုင်တွေဖယ်ခိုင်းတော့ကျွန်တော်တို့အတွက်ပိုးပြီးတော့အားရော့စရာဖြစ်ပါတယ်ကျွန်တော်တို့ဘက်ကနောက်ထပ်အလျှော့ပေးလိုက်ရင်ကျွန်တော်တို့လုပ်ငန်းတွေလုံးဝကွယ်ပြောက်ကုန်ပါလိမ့်မယ်အဲ့ဒါမှတကယ်စိတ်မကောင်းစရာဖြစ်မှာပ
ါပြင်သစ်နိုင်ငံပါရီမြို့တော်တွေကစိတ်ပြကန်းပြီးမှစာအုပ်အဟောင်းတွေကိုသစ်သားတွန်းလှဲတွေခုံတွေပေါ်တင်ပြီးတော့ရောင်းလာခဲ့ကြတာ18ရာစုလောက်ထဲကဖြစ်ပါတယ်19ရာစုရောက်ချိန်မှာပညာတတ်တွေစာရေးဆရာတွေကြားမှရေးပန်းစားလာတဲ့စာအုပ်အဟောင်းရောင်းတဲ့ဆိုင်တွေကိုအမြဲတမ်းဆိုင်ဖွင့်ရောင်းဖို့အတွက်နပိုလီယံဘုရင်ကခွင့်ပြုခဲ့ပါတယ်။အဲ့ဒီထဲကဒီကနေ့ထိရှိနေတဲ့စာအုပ်အဟောင်းရောင်းဆိုင်တွေဟာပြင်သစ်စာပေရင်းချေးမှုအတွက်အရေးပါတဲ့ဆိုင်တွေလို့တင်စားခံရရောမကပါရီမြို့ရဲ့တမန်ဝင်သင်္ကေတတစ်ခုအဖြစ်သတ်မှတ်ခံထားရပါတယ်ရှင်။ကျွန်မဆူမြန်ပါမှာ
ပါရီမျိုးကစာအုပ်အဟောင်းအယောင်ဆိုင်တွေအကြောင်းကမ္ဘာတစ်လွှာခီးသွားအစီအစဉ်မှာမဆူမြတ်မောင်ကပြောပြပေးခဲ့တာပါ။အင်္ဂါညရဲ့ပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချုပ်ကိုမခင်လေးကပြောပြပေးပါမယ်ရှင
်။ Israel ဝန်ကြီးချုပ်ဘက်ဂျမန်နတန်ယာဟုကဟာမတ်စစ်တွေးကြောအဖွဲ့ကိုချိန်မုံမှုအတွက်စစ်စင်ရေးတွေကိုအရှိန်မြင့်မယ်လို့ဒီကနေ့ပဲဂရိကဝေပြုခဲ့တယ်လို့ဂါဇာကမ်းမြောင်ဒေသမှာအပြစ်အခက်ရဲစဲရေးကိုချက်ချင်းတောင်းဆိုနေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုလည်းပြစ်တင်ဝေဖန်ခဲ့ပါတယ်။တစ်ဖက်မှာလည်းအင်ပီရိုမှာတွေ့ဆုံဖို့စီစဉ်ထားတဲ့အစ္စရေးနဲ့အမေရိကန်တာဝန်ရှိသူတွေရဲ့တွေ့ဆုံပွဲကိုအစ္စရေးဘက်ကကိုယ်စားလှယ်အဖွဲ့မလွှတ်တော့တဲ့အပေါ်အမတန်စိတ်ပျက်မိတယ်လို့လည်းအင်ပီရိုကတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နိုင်ငံမေရီလန်းပြည်နယ်ဘော်တီမောမြို့ကမြစ်ဖြတ်ကျော်တရားဖြစ်တဲ့ Francis Scott Key တရားကြီးကဒီကနေ့မနေ့အစောပိုင်းမှာပြိုကျသွားခဲ့ပြီးတော့လူခဏဦးပျောက်ဆုံးနေပါဗါးစင်ကာပူအလံတင်ထားတဲ့ဒါလီလို့ခေါ်တဲ့ကုန်သင်းမောတစ်စင်းကတရားရဲ့ထောက်တိုင်ကိုဝင်တိုက်ခဲ့ပြီးတဲ့နောက်တရားကြီးကပြိုကျခဲ့တာပါတရားကြီးပြိုကျသွားချိန်တရားပေါ်မှာကားတချို့သွားလာနေတဲ့အတွက်ကဲဆဲရှာဖွေရေးတွေလည်းလုပ်နေတယ်လို့ Baltimore အရေးပေါ်ဌာနကတာဝန်ရှိသူတွေကပြောပါတယ်ရိုဟင်ဂျာ150လောက်လိုက်ပါလာတဲ့တစ်သားလေးတစ်စီးဟာပြီးခဲ့တဲ့အပတ်ကအင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်နီးမှာမှောက်သွားတာမှရုပ်အလောင်း11လောင်းကိုဆဲယူရရှိတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကမတ်လ25ရက်နောက်ပိုင်းကပြောပါရယ်မနေ့ကအစောပိုင်းထိတော့ရုပ်အလောင်း9လောင်းကိုဆဲယူနိုင်ခဲ့ပြီးနောက်ထပ်ရုပ်အလောင်း6လောင်းထပ်ပြီးရခဲ့တာဖြစ်ပါရယ်ရှင်
သတင်းကြေကျုပ်ကိုမခင်လေးကပြောပြပေးသွားတာပါ။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမော်ဖြစ်ပါတယ်။စပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုးဂိလ်နဲ့ဂျွန်ဒရိုက်တန်တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ17:00နာရီမှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ video ကိုနားတော်တာဆင်ပေးကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိက်ကင်းပြီးတော့လူရဆန္ဒပြေဝါကြပါလိမ့်ရှင်။ကျမအလေးပါပါ။This